The Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်နိုဝင်ဘာလ2ရက်တောက်ကြနေ့ညဘက်အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00-10:00အထိ Washington DC မြို့တော်ကနေလိုင်းလူမီတာ25-32-52ကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝင်တင်ဆက်သွားမှာပါ
မင်္ဂလာပါကျွန်တော်ရန်နိုင်မှာတောက်ကြနေညဘက်သတင်းတွေကိုနန်းလောင်နဲ့အတူချင်ညာပေးသွားမှာဖြစ်ပါတယ်အမေရိကန်ကိုတရားမဝင်ရွှေပြောင်းချီချားဖို့ကြိုးစားသူတွေနဲ့ပတ်သက်ပြီးစိုးရိမ်မိပြီးတော့အဲ့ဒီလူတွေကိုတားဆီးမဲ့အုပ်ချုပ်ရေးအမိန့်တရားကိုထုတ်ပြန်သွားမယ်လို့သမ္မတ Trump ကကြေပြုလိုက်ပါတယ်ဒေါ်ဒီသတင်းနောက်ခရှိုဂီတက်ခံရတဲ့အပေါ်မှာအမေရိကန်ဆိုရတုံ့ပြန်မှုဟာကိုချင်းတိတ်ခါအခြေခံအနေနဲ့ကင်းမဲ့နေတယ်လို့ခရှိုဂီရဲ့ရည်သားဖြစ်သူကဝေဖန်လိုက်ပါတယ်လွန်ကြာမော်စလဒုက္ခသည်တွေမြန်မာနိုင်ငံကိုကူလာတွင်ပြန်လည်ပို့ဆောင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ဆွေရည်လှုပ်ဆောင်နေတဲ့အစီအစဉ်ကိုချက်ချင်းရဆိုင်တင်တယ်လို့လူခွင့်ဆောင်ကြီးအဖွဲ့ HRW ကဒီကနေ့မှပြောကြားလိုက်ပါတယ်ဒီလိုထိတ်တန့်ရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာ NLD ဂျာကိုတွန်းပေါက်တွန်းပို့ရာရောက်နေမှာဆိုတဲ့အတွက်ဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိတဲ့လွန်ကြာဒုက္ခသည်တွေကိုပထမဆုံးအတုပ်ဖြစ်မြန်မာနိုင်ငံဘက်ပြန်ပို့မယ့်အစီအစဉ်ကိုအမြန်ရက်ဆိုင်ထားဖို့ HRW အဖွဲ့ကပြောပါတယ်
Well, the main concerns are that the fundamental conditions for return have not been met, and those really relate to...
HRW အဖွဲ့ရဲ့စိုးရိမ်ချက်တွေကိုပြောကြားသွားတာပါ။ဒီကြောင့်လည်းဒူရှမ်းပြည်မြောက်ပိုင်းလာရှိုးမှာဆစ်ဆောင်ဒုက္ခသည်တချို့နေရက်ကိုပြန်နေပေမဲ့တိုက်ပွဲတွေဆက်ရှိနေတဲ့သူတွေကတော့ဒီနေရက်ကိုမပြန်နိုင်သေးပဲရှိနေတဲ့အကြောင်းနဲ့ဒီဘင်္ဂလားဒေ့ရှ်နယ်စပ်ဗုဒ္ဓတော်မောင်တော်ဘက်မှာအစိတ်ကြွစီအများပြားဖမ်းဆီးမိတဲ့အကြောင်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်အောင်မှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
။အမေရိကန်နိုင်ငံတောင်ပိုင်းနယ်စပ်ကိုချင်းကပ်လာနေပြီးတော့တရားဝင်ဆောင်ရွက်ဆရာမရှိပဲရွှေပြောင်းခြေချဖို့ကြိုးစားသူတွေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့စိုးရိမ်မိကြောင်းသမ္မတ Trump ကကျသမီးလေးကထပ်မံပြောကြလိုက်ပြီးတော့ဒီလူတွေကိုအပြင်းထန်တားဆီးမဲ့အုပ်ချုပ်ရေးဆိုင်ရာမိတ်တရက်ကိုရှေ့သတင်းပတ်တွင်ထုတ်ပြန်သွားမှာဖြစ်တယ်လို့ကြေပြုလိုက်ပါတယ်။မစ္စူရီပြည်နယ်ကိုလံဘီယာမြို့မှာမနေ့ကလုခဲ့တဲ့မဲဆွယ်စီရင်ရေးအတွင်သမ္မတ Trump ကအမေရိကန်မှာမွေးတဲ့သူတွေကိုနိုင်ငံသားဖြစ်ခွင့်ပေးထားတဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်ကိုပြင်ဆင်ဖို့သူ့ရဲ့ရည်မှန်းချက်နဲ့ပတ်သက်ပြီးတော့လည်းအကြိမ်ကြိမ်ပြောကြားသွားခဲ့ပါတယ်။အမေရိကန်နိုင်ငံကိုကလေးမွေးဖို့အလဲပတ်လာရောက်တဲ့ကိစ္စကိုသူ့အနေနဲ့ကန့်ကွက်ကြောင်းသမ္မတ Trump ကပြောပါတယ်။ကွန်ဆောင်အမျိုးသမီးတွေဟာအမေရိကန်နိုင်ငံမှာကလေးမွေးဖို့အတွက်ရည်ရွယ်ချက်ရှိရှိနဲ့လာရောက်ကြပြီးတော့အမေရိကန်မှာကလေးမွေးလိုက်တဲ့အတွက်အဲ့ဒီကလေးတွေဟာအလိုလျောက်အမေရိကန်နိုင်ငံသားဖြစ်သွားတာဖြစ်ပါတယ်။ Donald Trump ကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အပိုက်14ကိုသူ့အနေနဲ့အုပ်ချုပ်ရေးအမိန့်နဲ့ပြောင်းလဲပြစ်နိုင်ကြောင်းပြောပါတယ်။ဒါပေမဲ့ဥပဒေရေးရာကျွမ်းကျင်သူတွေကတော့ဒါကိုလုံးဝသဘောမတူဘဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်အုပ်ချုပ်ရေးအမိန့်နဲ့တင်မလုံလောက်ဘူးဆိုပြီးတော့ပြောပါတယ်။ကိုလုံွေးလျှောက်ထားဖို့ကြိုးစားတဲ့ခြေပြောင်းခြေချသူတွေအနေနဲ့ကိုလုံွေးလျှောက်ချင်တဲ့ဆိုရင်သူတို့တရဝင်းဝင်ရောက်တဲ့နေရာမှာလျှောက်ရမှာဖြစ်ကြောင်းနဲ့ကိုလုံွေးလျှောက်ထားတဲ့သူတွေကိုထိမ့်သိမ့်တာကိုလည်းတိုးသွားခြင်းနဲ့ဆိုပြီးတော့သမ္မတ Trump ကအင်ပြီးတော့မှစောပိုင်းကတော့ပြောကြားခဲ့ပါခင်ဗျာ
Sorry သတင်းစာဆရာ Jamal Khashoggi တပ်ဖြတ်ခံရမှုအပေါ်အမေရိကန်အစိုးရရဲ့တုံ့ပြန်မှုဟာကိုကျင့်သိက္ခာအခြေခံတွင်ကင်းမဲ့နေကြောင်းသူရဲ့ရည်စားဖြစ်သူကဝေဖန်လိုက်ပါတယ်တပ်ဖြတ်မှုမှာတာဝန်ရှိသူတွေကိုတရားဥပဒေရှင်းမအောင်ပြုနိုင်အောင်နိုင်ငံတွေအားလုံးထက်မှာအမေရိကန်ကဦးဆောင်တင်ကြောင်းသတင်းစာဆရာ Khashoggi ရဲ့ခြေသူဖြစ်တဲ့ Hartik Segis ကဒီကနေ့ထုတ် Washington Post သတင်းစာရဲ့တဘောတာအမြင်ဆောင်မှမှရေးသားလိုက်တာပါဒါပေမဲ့လည်း Washington ကတချို့လူတွေဟာအချိန်ဆွဲတဲ့နည်းပြဟာကိုသုံးပြီးမိမိပြပြဖြစ်ဖို့မျှော်လင့်နေကြောင်းပြောဆိုထားပါတယ်ကာရှိုဂီတိတ်ဆုံးမှုအတွက်တရားမျှတမှုရရှိစေရေးသမ္မတဒေါ်နယ်ထရမ့်အစိုးရကိုဆက်လက်တွန်းအားပေးသွားမှာဖြစ်ပြီးအမတ်တရားကိုဖုံးကွယ်လို့မရနိုင်ကြောင်းလည်းဖော်ပြထားပါတယ်နယူးယောက်တိုင်းစ်သတင်းစာကတော့အမေရိကန်သမ္မတအင်ဖီရိုတာဝန်ရှိသူတွေအောက်တိုဘာလ9ရက်နေ့ကဆော်ဒီအင်ရှစ်ဆန်မင်သားမိုဟာမက်ဘင်ဆယ်မန်နဲ့တယ်လီဖုန်းဆက်စကားပြောဆိုရမှာအင်ရှစ်မင်သားကကာရှိုဂီကိုအာနီယာရှိသူအစ္စလမ်ဝါလီသူဖြစ်သဘောထားတဲ့အတွက်သဟာတက်ဖြတ်ခဲ့တဲ့အကြောင်းရင်းဖြစ်နိုင်တယ်ဆိုတာကိုသိရှိထားပြီးဖြစ်တဲ့အကြောင်းနီဆက်သူတို့ဦးကိုကိုးကားပြီးတော့ဒီကနေ့ပဲဖော်ပြခဲ့တာပါဒါပေမဲ့လည်းအရှိလေပိုင်းဒေတာရေးရာမော်ဝါရာတွေမှာဆိုဒီအင်ရှေမင်းသားကိုအတိကဥဆောင်သူအဖြစ်အားထားနေတဲ့အတွက်သူ့ရဲ့ဩဇာအရှိန်အဝါကိုအထူးခံမခံဖို့သမ္မတထရမ့်အစိုးရကဆုံးဖြတ်ခဲ့တယ်လို့လည်းရေးသားထားပါတယ်အမေရိကန်မှာအခြေဆိုင်နေထိုင်တဲ့ဆိုဒီသတင်းစာဆရာကာရှိုဂီဟာပြီးခဲ့တဲ့လထဲမှာပဲတူရကီနိုင်ငံအစ္စတန်ဘူမြို့ကဆိုဒီကောင်စစ်ဝရုံးမှာလက်ထပ်ဖို့လိုအပ်တဲ့အထောက်အထားတွေရဖို့တောင်းခဲ့ပြီးပြောဆုံးသွားခဲ့တာဖြစ်ပါတယ
် Sorry သတင်းနောက်ဂျမောကာရှိုဂီကိုတပ်ဖြတ်ခဲ့တဲ့နောက်ခွဲကတာဝန်ရှိသူတွေကိုရေးယူတန်းခတ်မှုတွေချမှတ်နိုင်လောက်အောင်လုံလောက်တဲ့သက်တည်အထောက်အထားတွေရဖို့နောက်ထပ်သတင်းပတ်တွေနဲ့ချီကြောင်းကြာလာနိုင်တယ်လို့ American နိုင်ငံသားဝန်ကြီး Mike Pompeo ကပြောဆိုလိုက်ပါတယ် ဒီလူသတ်မှုမှာပါဝင်ပတ်သက်နေသူတွေအဖြစ်အမေရိကန်ကသိရှိထားတဲ့သူတွေကိုဒဏ်ခတ်အရေးယူဖို့အချက်လက်တွေကိုအမေရိကန်အစိုးရကစမ်းစစ်နေပါတယ်လို့ဝန်ကြီးပွန်ပီယိုကစိန့်လူးစ်ရေဒီယိုအသံလွှင့်ဌာန K-MOX ကိုမနေ့ကျသရီးနေ့ကပြောခဲ့တာပါ။အဲလိုရက်စက်ကြမ်းကြုတ်တဲ့လူသတ်မှုမှာပါဝင်ပတ်သက်နေသူအလုံးကိုတာဝန်ခံခိုင်းဖို့သမ္မတဒေါ်နယ်ထရမ့်ကအခိုင်အမာဆုံးဖြတ်ထားတာကိုလည်းဝန်ကြီးပွန်ပီယိုကအလေးပေးပြောဆိုသွားပါတယ်။တူရကီနိုင်ငံသူကိုလက်ထပ်ဖို့လိုအပ်တဲ့စာရွက်စာတမ်းတွေရယူဖို့အတွက်တူရကီနိုင်ငံအစ္စတန်ဘူးမြို့ကစော်ဒီကောင်စွန့်ဝင်ရုံးထဲကိုပြီးခဲ့တဲ့လကသွားရောက်ခဲ့ချိန်မှာသတင်းစာဆရာခါရှိုဂီအသက်ခံခဲ့ရတာဖြစ်ပါတယ်။ခါရှိုဂီအသက်ခံခဲ့ရတဲ့ကိစ္စကိုစော်ဒီနဲ့တူရကီပူးပေါင်းစုံစမ်းဖို့အစ္စတန်ဘူးမြို့ကို၃ရက်ကြာလာရောက်ခဲ့တဲ့စော်ဒီရှေ့နေချုပ်အဖန်ဖီဒန်ကလည်းသတင်းစာဆရာကိုတတ်ဖို့ဘသူကအမိန်ပေးခဲ့တယ်လို့ဆိုတာနဲ့သူအလောင်းကိုဘယ်မှာဖြောက်ဖြက်ပြစ်တယ်လဲဆိုတာကိုဖော်ထုတ်နိုင်ခြင်းမရှိခဲ့ပါဘူး။အမေရိကန်ပြည်ထောင်စုကတော့ခါရှိုဂီရဲ့အလောင်းကိုသူ့မိသားစုစီအမြန်ဆုံးပြန်ပို့ပေးဖို့ဆော်ဒီအာရေဗျနိုင်ငံကိုတိုက်တွန်းထားပါတယ်ခင်ဗျာ
။အမေရိကန်ရဲ့ညံနာမှုပိုင်ခွင့်တွေကိုသီယုံနိုင်ငံဘက်ကခိုးယူနေတာတွေကိုတိုက်ဖြတ်ဖို့အစီအစဉ်သစ်တရက်ကိုအမေရိကန်တရားရေးဌာနကစတင်လှုပ်ဆောင်လိုက်ပါတယ်။အခုနောက်ဆုံးဖြစ်တဲ့ကိစ္စကတော့အမေရိကန်နိုင်ငံကတပိုင်းလျက်ကူပစ္စည်းကုမ္ပဏီ Micron ရဲ့ကုန်သွယ်ရေးလျှို့ဝှက်ချက်တွေကိုခိုးယူဖို့အတွက်တရုတ်နိုင်ငံပိုင်ကုမ္ပဏီတစ်ခုကတိုင်ဝမ်ကုမ္ပဏီတစ်ခုနဲ့ပူးပေါင်းကြဆင်ခဲ့တယ်လို့အမေရိကန်ရှင်းလင်းချုပ် Jeff Sessions ကပြောလိုက်ပါတယ်။တရုတ်နိုင်ငံကအမေရိကန်နိုင်ငံပေါ်စီးပွားရေးဆိုင်ရာအချက်လက်တွေကိုခိုးယူတာတွေဟာအလင်းအမြန်ပဲတိုးလာနေတယ်လို့ဒါရီကိုရက်သက်မည်ဖြစ်ပြီးအမေရိကန်အနေနဲ့လည်းဆက်ပြီးတော့လက်ခံတော့မှာမဟုတ်တဲ့အတွက်ဒါဟာလက်ခံနိုင်စရာကိစ္စလည်းမဟုတ်သလိုတရုတ်နိုင်ငံအတွက်ဒီအချိန်ကတရားဥပဒေနဲ့အညီဆောင်ရွက်တဲ့နိုင်ငံအသိုက်အဝန်းကိုပါဝင်လာရမယ့်အချိန်ဖြစ်ပါတယ်။နိုင်ငံတကာကုံသွယ်ရေးကတရုတ်နိုင်ငံအတွက်လည်းကောင်းနေပါတယ်။ဒါပေမဲ့တမတမာတဲ့နှီးလန်းတွေကိုတော့ရပ်တန့်ရမယ်လို့အမေရိကန်ရှင်းလင်းချုပ် Jeff Sessions ကပြောသွားပါတယ်။တရုတ်နိုင်ငံနဲ့ပတ်သက်တဲ့အမေရိကန်တရားရေးဌာနရဲ့ဒီအစီအစဉ်တွေကတရုတ်ရဲ့ကုံသွယ်ရေးဆိုင်ရာခိုးယူမှုတွေကိုဦးစားပေးဖော်ထုတ်သွားမှာဖြစ်ပြီးဒါရီကိုလှုပ်ဆောင်ဖို့လုံလောက်တဲ့အရင်မြစ်တွေလည်းရှိတယ်လို့ရှင်းလင်းချုပ် Sessions ကပြောပါတယ်။တရုတ်နိုင်ငံဘက်ကတော့သူတို့ကိုအခုလိုစီးပွားရေးဆိုင်ရာအချက်အလက်တွေခိုးယူရဲဆိုတဲ့ဆူဆွဲချက်တွေဟာလှုပ်ကြံဖန်နေတာဖြစ်တယ်ဆိုပြီးပယ်ချလိုက်ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုက်လံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ VOA ကနေတောက်ကြနေညာပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လူ जा မုဆလင်ဒုက္ခသည်တွေကိုမြန်မာနိုင်ငံကိုအခုလာတွင်ပြန်လဲပို့ဆောင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေကလှုပ်ဆောင်နေတဲ့အစီအစဉ်ကိုချက်ချင်းရဆိုင်တင်တယ်လို့လူခွင့်စောက်ချီအဖွဲ့ HRW ကဒီနေ့မှာပြောကြားလိုက်ပါတယ်။ဒါပေမဲ့အခုလိုဒုက္ခသည်တွေပြန်ပို့ဖို့အစီအစဉ်ကဒုက္ခသည်တွေအတွက်အန္တရာယ်ရှိလာနိုင်တယ်လို့လည်း HRW အဖွဲ့ကပြောပါတယ်။မြန်မာအစိုးရဘက်ကဒုက္ခသည်တွေကိုပြန်လာဖို့ပြောနေပေမဲ့လည်းအဲ့လိုပြန်တဲ့အခါမှာဒုက္ခသည်တွေအရင်ကခြုံခဲ့ရတဲ့အကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့ပတ်သက်ပြီးသူတို့ခံစားခဲ့ရတဲ့ဒီစိုးရိမ်မှုတွေပြပြောက်သွားအောင်လှုပ်ဆောင်ပေးထားတာမရှိဘူးလို့လည်း HRW အဖွဲ့ရဲ့ဒုက္ခသည်ခွင့်ရေးဆိုင်ရာညွှန်ကြားမှု Bill Frelick ကပြောပါတယ်။လမ်းဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လည်းအခုလိုဒုက္ခသည်တွေကိုနေရာရင်းကိုပြန်ပို့မဲ့ကိစ္စကိုကုလသမဂ္ဂမပါဘဲဆက်ပြီးလှုပ်ဆောင်မဲ့ဆိုရင်လွင်ကြာတွေကိုလက်ခံထားတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံပေါ်မှာရှိထားတဲ့နိုင်ငံတကာရဲ့အမြင်တွေလည်းပြောင်းသွားနိုင်တယ်လို့သူကပြောပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတာဝန်ရှိသူတွေဟာပြီးခဲ့တဲ့အောက်တိုဘာ30ရက်နဲ့31ရက်နေ့တွေကတွေ့ဆုံခဲ့ကြပြီးတော့ဒီတွေ့ဆုံမှုအတွင်းမှာနိုမာလာလေကစတင်ပြီးတော့ဒုက္ခသည်တွေစတင်လက်ခံသွားဖို့အစီအစဉ်ကိုကျင်းပခဲ့တာဖြစ်ပါတယ်။နိုင်ငံကိုယ်စားလှယ်တွေကတော့ဒုက္ခသည်တွေပြန်ဖို့အတွက်သူတို့မှအလွန်ခိုင်မာတဲ့အစီအစဉ်တရားရှိတယ်လို့ကြေညာပါတယ်။မိသားစု485ခုကရွှေညာဒုက္ခသည်2160ခုပထမဆုံးအဖြစ်နဲ့စတင်လက်ခံသွားမှာဖြစ်တယ်လို့လည်းပြောပါတယ်။မြန်မာအနာမိုင်းနေဘတ်ရဲ့အဆိုအရတော့တပတ်ကိုဒုက္ခသည်150ခုခူရစခန်းမှာလက်ခံသွားမှာဖြစ်ပြီးတော့အဓိကနေလာဖို့ကောင်စခန်းကိုရွှေ့ပြောင်းပေးသွားမှာဖြစ်တယ်လို့ပြောပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဩဂတ်လကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အိမ်မာနေထိုင်တဲ့ရိုဟင်ဂျာမွတ်စလင်တိမ့်နဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။ဘာသာရေးကိုပုခတ်ဆိုကားမှုနဲ့ပါကစ္စတန်နိုင်ငံမှာတည်တံ့ချမှတ်ခံခဲ့ရတဲ့ခရီးယန်အမျိုးသမီးတဦးကိုပါကစ္စတန်တရားရုံးက အခုသတင်းပတ်အစောပိုင်းကတရက်တည်းလွှတ်ပေးလိုက်တဲ့ကိစ္စကိုရွှေ့ဆိုင်းလိုက်ပါတယ်။အာရှဘီဘီကိုပုတ်ထိုးနေကအပြင်းမရှိကြောင်းဆုံးဖြတ်ပြီးတရက်တည်းလွှတ်ပေးလိုက်တဲ့အတွက်ပါကစ္စတန်နိုင်ငံတော်ဝန်ဆန္ဒပြတာတွေဖြစ်ပွားခဲ့ပါတယ်။ဒီကနေ့တောက်ကြနယ်ဝှက်ပြိုပြည်တဲ့နောက်မှာလည်းနိုင်ငံတော်ဝန်နောက်ထပ်ဆန္ဒပြသွားကြမှာဖြစ်ပါတယ်။ပါကစ္စတန်စစ်တပ်ကတော့ဆန္ဒပြတဲ့သူတွေပေါ်စစ်ရှေတိခန်နိုင်မှုဟာအဆုံးစွန်နေရောက်နေပြီလို့သတိပေးထားပါတယ်။ကျွန်တော်တို့ဝေဖန်ပြောဆိုတာတွေနဲ့ပတ်သက်ပြီးကျွန်တော်တို့သီးခံနေပါတယ်။ဒါပေမဲ့ဥပဒေတွေဖွဲ့စည်းပုံဥပဒေတွေနဲ့အညီကျွန်တော်တို့အနေနဲ့အရေးယူလာနိုင်ပြီးကျွန်တော်တို့ကိုအဲ့ဒီလိုအရေးယူတာတွေလှုပ်လာအောင်တော့အတင်းမလှုပ်ဖို့လိုတယ်လို့ပါကစ္စတန်စစ်သက်ပြောခွင့်ရအရှိဘ်ဂါဖောကပြောပါတယ်။နေစာအလုပ်သမားအာရှဘီဘီဟာသူနဲ့အတူလှုပ်လှုပ်တဲ့အမျိုးသမီးတွေနဲ့အခြေအတင်ပဋိပက္ခတွေဖြစ်ရကအဖမ်းခံခဲ့ရတာပါ။ဘီဘီကသူနဲ့အတူလှုပ်လှုပ်နေတဲ့အမျိုးသမီးတွေအတွက်ရေခတ်ပေးလာတာကိုအဲ့ဒီအမျိုးသမီးတွေကဘီဘီဟာခရီးရန်ဖြစ်တာကြောင့်သူယူလာပေးတဲ့ရေကိုတောက်ဖို့ညှဉ်းဆန်းခဲ့ရကနေအခြေအတင်စကားများခဲ့ကြတယ်လို့တရားရုံးမှာသူကထွက်ဆိုခဲ့ပါတယ်။အဲ့ဒီနောက်ရက်အနေငယ်အကြမှာကွယ်ရီမိုဟာမက်ဆလမ်ဆိုသူအမျိုးသားကဘီဘီဟာတခြားအမျိုးသမီးတွေရှေ့မှာတမန်တော်မိုဟာမက်ကိုစော်ကားတဲ့အတုံးလုံးတွေတုံးခဲ့တယ်ဆိုပြီးရဲစခန်းမှာအမှုဖွင့်ခဲ့တာဖြစ်ပါတယ်။2010မှာမူလတရားရုံးကသူမကိုတည်တန်းချမှတ်ခဲ့ပြီးအယူခံတလျှောက်မှာလည်းသူမကိုအကျဉ်းချတာဖြစ်ပါတယ်။သူမကိုလွတ်ပေးဖို့ကိစ္စရွှေ့ဆိုင်လိုက်ပြီးရွှေ့ဆိုင်လိုက်ပြီးမဲ့လဲစီးရဲသားတွေလူနေစုတွေနဲ့အောက်ခြေလူရန်စားတွေအနေနဲ့ဒီနိုင်ငံမှာတရားမျှတမှုကိုရနိုင်နေဆိုတာဒီဆုံးဖြတ်ချက်ကပြသခဲ့တယ်လို့အာရှဘီဘီရဲ့ရှင်းလင်းကပြောပါတယ်
။ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းဟာတရုတ်နိုင်ငံကို၄ရက်ကြာခီးစဉ်ဖြစ်နေရောက်ရှိနေပါတယ်။ဒါဟာပြီးခဲ့တဲ့ဩဂတ်စ်လဝန်ကြီးချုပ်ဖြစ်တာဝန်ယူခြင်းကစပြီးတော့တရုတ်နိုင်ငံကိုပထမဆုံးအကြိမ်သွားဦးတာလည်းဖြစ်ပါတယ်။ပါကစ္စတန်ဆိုရဟာဗနာယီပြည်ထနာတွေရင်ဆိုင်နေရပြီးတော့ပြည်ပနိုင်ငံတွေနိုင်ငံကငွေချေးရံပုံငွေအဖွဲ့တွေစီကနေငွေချေးအခုညီရဖို့ညီနိုင်ဆွေးနွေးတာတွေလုပ်နေချိန်မှာပါကစ္စတန်ဝန်ကြီးချုပ်ရဲ့အခုခီးစဉ်လည်းဖြစ်ပေါ်လာခဲ့တာပါဝန်ကြီးချုပ်အမရန်ခန်းဟာဒီကနေ့မှာတော့တရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံခဲ့ပြီးတော့ပါကစ္စတန်နိုင်ငံဟာအလွန်ခက်ခဲတဲ့စီးပွားရေးအခြေအနေကိုရင်ဆိုင်နေရတယ်လို့ပြောကြားခဲ့ပါတယ်ဒါပေမဲ့ပါကစ္စတန်နိုင်ငံကိုပြည်လာနိုင်ပွဲရှိတဲ့အခုညီနဲ့ပတ်သက်ပြီးတော့ခေါင်းဆောင်နှစ်ယောက်စလုံးကသတင်းတော်တွေရှိမှဘာမှတော့ပြောကြားခဲ့ခြင်းမရှိခဲ့ပါဘူးဒါပေမဲ့တရုတ်နဲ့ပါကစ္စတန်နိုင်ငံကြားဆက်ဆံရေးတွေထားရှိဖို့အတွက်သူ့ဘက်ကအခိုင်အမာတနိဋ္ဌာန်ချမှတ်ထားတာနဲ့ပတ်သက်ပြီးတော့တရုတ်သမ္မတရှီကျင်းဖင်ကတော့ပြောကြားခဲ့ပါတယ်။ပါကစ္စတန်နိုင်ငံဟာအရင်ကလည်းသူတို့ကိုငွေကြေးအကူအညီပေးဖို့ကိစ္စအပေါ်မေးခွန်းတွေနဲ့ရင်ဆိုင်ခဲ့ရပေမဲ့အခုတစ်ခါမှာတော့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့အစည်းကနေအမေရိကန်ဒေါ်လာ၈ဘီလီယံအကူအညီတောင်းခံထားတာကြောင့်အခြေအနေတွေကရုတ်တရက်ပိုပြီးတော့ရှုပ်ထွေးလာနေတာလည်းဖြစ်ပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံမှာဖြစ်ခဲ့တဲ့ရပ်ပိုင်းကပြတ်ကျသွားတဲ့ Lion Air ချက်လျင်ပြတ်အပိုင်းစာတွေကိုအင်ဒိုနီးရှားတာဝန်ရှိသူတွေစတင်စစ်ဆေးနေပါပြီ။ကြက်ကရာမြို့ကဘေးအန္တရာယ်ဆိုင်ရာဆန္ဒမှာလျင်ပြတ်အပိုင်းစာတွေကို truck ကတစ်စင်းပေါ်တင်ပြီးထပ်ပြီးစစ်ဆေးဖို့အတွက်နေရာအတိအကျဖော်ပြမထားတဲ့နေရာတစ်ခုကိုတည်ဆောင်သွားပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကလင်းစတင်ပြန်သားမြင့်မနစ်ပိုင်းအကြမ်းပဲပြတ်ကျသွားခဲ့လို့လင်းပေါ်လိုက်ပါသွားတဲ့လူပေါင်း189စလုံးတည်ဆောင်ခဲ့ရပါတယ်။လျင်ပြတ်ကျခဲ့တဲ့ဂျပန်ပင်လယ်ထက်ကနေအလောင်းနဒါစင်ကျော်ကိုတော့ပြန်ဆဲယူနိုင်ခဲ့ပါပြီ။မနေ့ကျတာပရင်းနေ့ကတော့လျင်မတန်းတင်ဆက်ကိုရင်ကုန်သမားတွေရှာဖွေတွေ့ရှိခဲ့တာပါ။လျင်မူအခန်းကအတန်းတွင်းနဲ့လျင်ရဲ့တရင်အချက်လက်တွေစုဆောင်ထားတဲ့အဲ့ဒီမတန်းတင်ဆက်နဲ့ပင်လယ်ရောက်ကြံမြင်ကနေဆဲယူလာခဲ့တဲ့လျင်ပြတ်အပိုင်းစာတွေကိုစစ်ဆေးခြင်းအပြင် Line A လေကြောင်းလိုင်းက Boring 737 Max 8လျင်ပြတ်ကျသွားတဲ့အကြောင်းရင်းကိုသိနိုင်မယ်လို့စုံစမ်းစစ်ဆေးသူတွေကယုံကြည်နေပါတယ်
။ Australia နိုင်ငံက Central Coast Marina ဘောလုံးအသင်းမှာကစားဖို့အတွက်အဆန်းလေးချင်နေတဲ့အိုလံပစ်ချန်ပီယံဟောင်းယူဆိန်ဘော့ဟာအသင်းနဲ့သဘောတူညီမှုမရတာကြောင့်သူ့ရဲ့အဆန်းလေးချင်မှုအစီအစဉ်လည်းအဆုံးသတ်သွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ
။ဒေတာရောက်နိုင်ငံကသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ပြောပြခဲ့ကြတာပါခင်ဗျာ။ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆန်မျက်နှာမှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်နဲ့စတင်ကြပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုလုံနေကြတဲ့ရင်းညာဒုက္ခသည်တွေကပထမအထုပ်ကိုဒီလလယ်ပိုင်းမှာစပြီးတော့နေရက်ပြန်ပို့တော့မယ့်ကိစ္စပေါ်မှာချက်ချင်းရပ်ဆိုင်းထားဖို့နိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ HRW ကတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်လို့နိုင်ငံငါနဲ့လူအခွင့်အရေးအဖွဲ့တွေကစိုးရိမ်မှုတွေထွက်ပေါ်နေချိန်မှာပဲ HRW အဖွဲ့ရဲ့တောင်းဆိုချက်ပေါ်လာတာဖြစ်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့နန်းလောင်ကပြောပြပေးပါအောင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်လောက်အောင်မြန်မာနိုင်ငံဘက်မှအဆင်သင့်မဖြစ်သေးတဲ့အတွက်အစီအစဉ်ကိုချက်ချင်းဆိုင်းငံ့ထားဖို့ HRW ကတောင်းဆိုလိုက်တာပါ။အထူးသဖြင့်ဒုက္ခသည်တွေရဲ့လုံခြုံရေးနဲ့အခြေခံအခွင့်အရေးတွေကိုအာမမခံနိုင်သေးတဲ့အတွက်နေရက်ပြန်ရင်အစီအစဉ်တွေမစတင်နိုင်ဘူးလို့ HRW ရဲ့ဒုက္ခသည်များအခွင့်အရေးဆိုင်ရာညွှန်ကြားရေးမှူး Bill Frelick က VOA ကိုပြောခဲ့တာပါ။
Well, the main concerns are that the fundamental conditions for return have not been met, and those
ဒုက္ခသည်တွေကလက်ခံရေးအတွက်အခြေခံလိုအပ်ချက်တွေကိုတော့မြန်မာစုကဘက်ကလုပ်ပေးထားတာမရှိသေးပါဘူးဒုက္ခသည်တွေနေရာပြောင်းတဲ့အခါလုံခြုံမှုရှိဖို့လွတ်လပ်စွာသွားလာခွင့်သူတို့ရဲ့အခွင့်အရေးတွေကိုလေးစားလိုက်နာတာမျိုးတွေဖြစ်လာဖို့ဆိုတာသူတို့ကိုမြန်မာနိုင်ငံသားဖြစ်အတိမတ်ပြုတ်ပေးတာကနေစတင်ရမှာပါဒီလိုလုပ်ပေးမှလည်းဒုက္ခသည်တွေနေရာပြောင်းနိုင်ရမှာဖြစ်ပါတယ်
ဒုက္ခသည်တွေလုံလုံချုံချုံနဲ့နေရာပြောင်းနိုင်ရမှာဖြစ်ရှိနေပါသေးတယ်ပြီးခဲ့တဲ့နှစ်ထဲရခိုင်မြောက်ပိုင်းကပတိပခါတွေကနေထွက်ပြေးပြီးတော့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်9000ကျော်တဲ့ကပထမအထုပ်အဖြစ်လူ2000ကျော်ကိုနှိုဝင်ဘလလယ်မှာစပြီးတော့အထုပ်ခွဲပြီးနေရာပြန်မဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ရှိသူတွ ရှိတဲ့အဖွဲ့အစည်းတွေနဲ့တိုင်ပင်မှုမရှိခဲ့ဘူးလို့လည်း Mr. Freelick ကပြောပါတယ်
The UN High Commissioner for Refugees, which has a mandate to protect refugees, was not consulted on the names that were provided to the government of Myanmar and
the Myanmar people ရဲ့ဒုက္ခသည်တွေရဲ့နာမည်စင်ပြည့်စုံတဲ့အခါမှာလည်း UNHCR ကိုခေါ်ယူတိုင်ပင်တာတွေမရှိပါဘူး။ဌာနပြန်ပိုးရေးလုပ်ငန်းတွေအရင်စလိုလုပ်ဖို့မလိုတဲ့အတွက်ဒီကိစ္စကိုအထူးခြားသတိနဲ့လောက်ခံရမယ်ဆိုပြီးတော့လည်း UNHCR ကပြောပါတယ်နောက်ပြီးမြန်မာနိုင်ငံတွင်ကအခြေအနေတွေအရဒုက္ခသည်တွေပြန်နိုင်လောက်အောင်စိတ်ချတဲ့အနေအထားမရှိသေးဘူးဆိုပြီး UNHCR ကလည်းပြောထားပါတယ
်မြန်မာအစိုးရကတော့ Rohingya ဆိုတဲ့နာမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားဘဲဒုက္ခသည်တွေကိုပြန်လည်လက်ခံမှာဖြစ်ကြောင်းနဲ့လက်ခံဖို့လည်းအစဉ်သင့်ရှိကြောင်းပြောဆိုထားတာပါဒါပေမဲ့လည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကတော့ဒုက္ခသည်တွေဂုဏ်သိက္ခာရှိရှိလုံလုံခြုံခြုံနဲ့နေရပြန်နိုင်တဲ့အခြေအနေတွေဖန်တီးဖို့တိုက်တွန်းထားပါတယ်American နိုင်ငံခြားရေးဒါနဒုတိယပြောခွင့်ရ Robert Palladino ကတော့ဘေးဒုက္ခရော့ပါတက်တာစီဖို့ပဋိပက္ခအကြမ်းဖက်မှုနဲ့နှိပ်စက်ညှဉ်းပန်းမှုအခြေခံအကြောင်းရင်းတွေကိုကင်တွဲဖြည့်ရှင်းမှုစတာတွေကိုအဓိကအာရုံစိုက်ထားတယ်လို့နေရပြန်ဖို့ရေးအစီအစဉ်တွေကိုလည်း American ကစောင့်ကြည့်နေကြောင်းပြောဆိုထားပါတယ်ရှင
်။နန်းလောင်ဆက်သွင်းမင်းမြန်တင်ပြခဲ့တာပါခင်ဗျာ။အခုတော့ရှမ်းပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်အောင်ပါရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မန်ဆူဘုန်းတော်ကြီးကျောင်းမှာရောက်ရှိနေကြတဲ့ထောင်ချီတဲ့ဆစ်ဆောင်ပြည်သူတွေဟာသူတို့ဒေသတွင်းမှာနေပြည်တော်နဲ့တည်ငြိမ်လာကြပြီဖြစ်တာကြောင့်နေရက်ကိုပြန်နေကြပြီဖြစ်ပါတယ်။ဒါပေမဲ့ရှမ်းပြည်မြောက်ပိုင်းကုတ်ခန်နဲ့နမ်တူဘက်မှာတော့တိုက်ပွဲတွေဆက်ရှိနေတာကြောင့်ဆစ်ဆောင်တွေဆက်ပြီးတော့ရှိနေစေဖြစ်ပါတယ်။ VOA သတင်းတော့ကိုမိုးစောအခြေအနေကိုရှင်းပြပေးပါအောင်ဗျာ။
ဟုတ်ကဲ့ရှမ်းတပ်ဖွဲ့နှစ်ခုကြာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အော်တိုဘာလ29ရက်နေ့ကထောင်ထဲချီတဲ့စစ်ရှောင်တွေဟာလာရှိုးမြို့ကိုရောက်ရှိလာခဲ့တာဖြစ်ပါတယ်။သူတို့တွေဟာလာရှိုးမြို့နယ်အင်တိုင်းချေရွာအုပ်စုဘက်ကတိမ်းရှောင်လာတာဖြစ်ပြီးဒီကနေ့မှတော့နေမည်အခြေအနေပြန်လည်တည်ငြိမ်လာပြီဖြစ်တာကြောင့်နေရက်ပြန်ကြပြီဖြစ်ကြောင်းစစ်ရှောင်တွေကိုကူညီနေတဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးမင်းသိန်းကပြောပါတယ်
။မင်းရဆပြီးတော့သူတို့ရဲ့ဆန္ဒအရပေါ့နော်။နေမည်နဲ့အေဂျန်တော်ကြီးဖြစ်တဲ့အတွက်ကျွန်တော်တို့ဒီမန်ဆူကျောင်းမှာရှိတဲ့ဒီနောင်သူ183စုလူဦးရေ996ဦးအဲ့ဒါဒေတာကားတွေလူမှုကွန်မြူနီကအစီ28စီးနဲ့ပို့ပေးတယ်ပြန်ပို့လိုက်ပါတယ်ဒီနိုင်ကျွာအုပ်စုအနီးတစ်ဝိုက်ရွာတွေကိုမနေ့ကပြန်ပို့ပါတယ်ဟုတ်ကဲ့ဒီနေ့တော့ကျန်တဲ့ဒီနောင်သူ80လူဦးရေ246ဦးကိုဒီနေ့က22စီးနဲ့ပို့ပေးတယ်မန်ဆူရှမ်းကျောင်းမှာရှိတဲ့တိုက်ပွဲဆောင်တိုင်းရင်းသားတွေအကုန်လုံးဒီနေ့တနင်္လာ10မိနစ်မှာပြန်သွားပါပြီ
လာရှိုးမြို့ပေါ်ကတချို့ခရီးယံဖျားကျောင်းတွေမှာတော့ဆစ်ဆောင်ချို့ကြန့်ရှိနေသေးကြောင်းလဲဦးမင်းသိန်းကဆက်ပြောပါတယ်
။ကျန်တဲ့မနေရာရှိသေးတယ်။ကျန်တဲ့မနေရာကရက်ွက်ကိုရက်ွက်ကိုမှရှိတယ်။ကချင်မချင်းဖျားကျောင်းမှာအိမ်တော်စု89စုလူရေ200ကျော်ပေါ့။အဲ့ဒီအဖွဲ့တွေကမနေ့ပြန်ပြန်မယ်လို့တော့ကြားသိရတယ်။ဒုံဒီ၎င်းမဲ့ရက်ွက်7ကတ်တလစ်ဖျားကျောင်းမှာအိမ်တော်စု32လူရေ100ရှိတယ်။အဲ့ဒီအဖွဲ့တွေလည်းမနေ့ပြန်ပြန်မယ်လို့သိရတယ်။ပြန်လာသည်တာဝန်ရှိတဲ့လူတွေကသွားခိုင်းတာမဟုတ်။နင်းဒီအေဂျင်ဝါကြီးဖြစ်တဲ့ပြန်မှာပေါ့နော်။
လာရှိုးမြို့နယ်အင်တိုင်းကျေးရွာအုပ်စုဘက်မှာဖြစ်တဲ့တိုက်ပွဲကတော့ NCA ခေါ်အပြစ်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ RCSS ခေါ်ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့လက်မှတ်မရေးထိုးသေးတဲ့ SSPP ခေါ်ရှမ်းပြည်တပ်မတော်မြောက်ပိုင်းတို့အကြားမှာဖြစ်ပွားခဲ့တာပါ။ဒီလတည့်ရက်နေ့ကတော့ကုတ်ခိုင်မြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ TNLA ခေါ်တအမ်းပလောင်တပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့နမ်တူမြို့နယ်အတွင်းမှာလည်းTNLA SSPP မဟာမိတ်တပ်တွေနဲ့ RCSS အကြတိုက်ပွဲဖြစ်ခဲ့ကြောင်း TNLA ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတအိုက်ကျော်ကပြောပါတယ်
။မနေ့ကကုခံမြို့နယ်ကောင်းနေကြီးကအဲအပေါ်ထက်တော့ငုံမှုမှာဖြစ်တယ်ဗောနော်။ညနေ၄နာရီက၅နာရီအထိဖြစ်တယ်။အာဒီမြမတမလို့တမတတိနဲ့ဖြစ်တယ်။ RCSS နဲ့ကအနံပါတ်မြို့နယ်ကမှတော့ဖြစ်တယ်မနေ့က။ဒီတိုက်ပွဲရဲ့လပ်တီပြန်ထမှုတော့မရှိဘူးသူကဒီဟိုဘက်တစ်ဘက်လမ်းဖြစ်လာနားလိုက်သူကျွတ်ကျွတ်ရကျွတ်ကြပါဘုနော်
ဒီတိုက်ပွဲတွေကြောင့်မန်မိုင်မန်ခွန်မနာကောင်းဝိန်မန်ကျောင်းပင်းစာရွာကရွာသူရွာသား400လောက်ဟာမန်ဆန်ရွာဘက်ကိုတင်းချောင်လာကြောင်းလဲဒေသခံတွေကပြောပါတယ်ဒီလ31ရက်နေ့ကတော့အစိုးရရဲ့ငင်းချမ်းရေးကော်မရှင်ဟာ TNLA အဖွဲ့အပါအဝင် MNDAA ကိုကန့်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့နဲ့တရုတ်နိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ပြီးငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့အတွက်သဘောတူညီချက်ရခဲ့ပါတယ
်။ဒေါ်ရရှင်များရှင်နောက်ဆုံးချိန်နေပြီးတော့ငင်းငင်းထိပ်သည့်ဆွေးနွေးပွဲမှာပြည်ထောင်စုကခွဲမထွက်ရေးတခုတည်းသောတက်မတော်ဖွဲ့စည်းရေးဆွေးနွေးဖို့အဆိုပြုချက်တွေကြောင့်နောက်ဆက်တွဲအငင်းပွားစရာတွေလည်းဆက်တိုက်ဆိုးသလိုထွက်ပေါ်လာနေပါတယ်။ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးမှုတွေမှာဘယ်လိုအဟန့်အကြားတွေကြုံနေရပါလဲ။လက်နက်ကိုင်ပြည်ပခန့်တွေအဆုံးသတ်နိုင်ရေးကြိုးပမ်းမှုတွေဟာရှေ့တိုးနေသလားရပ်တန့်နေသလားနောက်ပြန်ဆုတ်နေသလားဆိုတာတွေကို FOE စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FOE ဖုန်းနံပါတ်1-232-3852-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။နဖျံစနေည VOA ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်ဒီပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာဓာတ်ရိုက်ပါဝင်ဆွေးနွေးလူသူတွေအနေနဲ့ကျွန်တော်တို့ VOA ရဲ့ဝါရှင်တန်ရုံးဖုန်းနံပါတ်ကိုည9နာရီမတိုင်ခင်မှာခေါ်ပြီးတော့မိမိတို့ရဲ့ဖုန်းနံပါတ်တွေကိုလှမ်းပေးနိုင်ပါတယ်အခုတော့မူရည်စေဝါဖမ်းမိတဲ့တဲ့ရင်ကိုတင်ပြပါမယ်ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်မှာနိုဝင်ဘာ1ရက်နေ့ကကာလာတန်ဘိုချက်သိန်းပေါင်း 19,500 တန်ဘိုရှိတဲ့WY စိတ်ကြွဆေးပြားတသန်းဒီပါဖမ်းမိခဲ့ပါတယ်လောလောဆယ်တော့စိတ်ကြွဆေးကိုတည်လာတဲ့တရားခံကိုဖမ်းမိတာမျိုးမရှိသေးဘူးလို့သိရပါတယ်ဒီအကြောင်း VOA သတင်းတော့မအေးမှသတင်းပေးပို့ထားပါတယ
်ရခိုင်ပြည်နယ်အတွင်းမှာမူရည်ဆေးဝါးတွေဇက်တိုက်ဆိုသလိုဖမ်းဆီးမိခဲ့ရမှာနိုဝင်ဘာလ1ရက်နေ့ကစိတ်ကြွဆေးပြားတသန်းဒီပါကိုတစ်တွေကနေဘူးတိတော်မြို့နယ်ကိုလာတဲ့တင်မော်တစည်းပေါ်မှာဖမ်းမိခဲ့ပါတယ်ငားတွေထည့်ထားတဲ့တစ်တာဘုံတွေအထဲမှာစိတ်ကြွဆေးတွေရောပြီးတို့ဝက်ယူဆောင်လာတာဖြစ်တယ်လို့လဲဆိုပါရယ်မြမအာနာပိုင်တွေကတော့မူရစေးဝါးတွေကိုတဲဆောင်လာတဲ့တရားခံကိုစုံစမ်းနေစေဖြစ်ပါတယ်ဘူးတိတော်မြို့နယ်အတွင်းမှာမူရစေးဝါးတွေဖမ်းဆီးမိနေတာနဲ့ပတ်သက်လို့ရခိုင်ပြည်နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးမောင်အောင်ကအခုလိုပြောပြပါရယ်ဩအောင
်ကျော်ကိုကျေကိုပါပါဆိုအဖက်ရှင်ပါပါဟိုရဖက်ရှင်ပါလို့ဒီလိုရှိတယ်ကျေကိုပါပါဆိုတော့အဲ့ဒီကျေကိုအားသူတွေလည်းပြပြလို့ပြအောင်လဲကျေကိုသာလည်းပြပြလို့ရအောင်ဘာတိုင်းကိုအခုတွေသောမောဟုတ်ပြီဆိုရာဖိုက်ကျလို့ဆိုတော့ပြည့်စည်စည်ကြတယ်
တိမောဘော်ကငားတွေထည့်ထားတဲ့တစ်တာတွေနဲ့ရောနှောပြီးစိတ်ကြွစီပြား6,500ကိုတည်ဆောင်လာတာဖြစ်ပါတယ်ရခိုင်ပြည်နယ်အတွင်းမှာတော့လူငယ်ចောင်းသားတွေကြားမူရစေဝါသုံးဆွဲမှုတွေများလာတဲ့အတွက်မူရစေဝါပြဿနာတွေကိုဖြေရှင်းဖို့အတွက်လိုအပ်နေတယ်လို့လည်းဦးမောင်အောင်ကဆိုပါတယ်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့လွှတ်တော်အတွင်းမှာအဆိုတွေတင်တိုင်းမှာလည်းအကောင့်ထည့်ဖော်မှုတွေအားနည်းနေတယ်လို့လည်းဦးမောင်အောင်ကပြောပြပါတယ်
ကျွန်တော်ရခိုင်ပြည်မှာရှိတဲ့ရခိုင်ပြည်မှာဒီအစိုးရကလည်းဥသာပါမဟုတ်လို့ဟောတာရောက်တော့အဲ့ဒီကြက်ကြတာလည်းမျိုးစုံပြည်တော်ဖြစ်နေတာဟော
မူရစေဝါတည်ဆောင်မှုတွေမှာလည်းအာဏာပိုင်နဲ့ပါဝင်ပတ်သက်နေတာတွေလည်းရှိနေတာပါဒီအတွက်အားလုံးကိုတင်းတင်းကြပ်ကြပ်စစ်ဆေးတာမျိုးတွေလုပ်ဖို့လိုအပ်တယ်လို့လည်းဆိုပါတယ
်ဆိုတော့ဝါကြီးရုပ်ကိုလို့မရှိစ်လို့ပြရဘူ
း
တက်တော်ဘက်ကိုလို့မရှိစ်လို့ပြရဘူးပြည်သူကိုလို့မရှိစ်လို့ပြရဘူးတက်မတော်ဘက်လို့မရှိစ်လို့ပြရဘူ
းတစ်တွေကနေငါတစ်တာဘုံတွေကိုတင်းမဘော်ကိုတင်ပေးခဲ့တဲ့ပစ္စည်းပိုင်ရှင်နဲ့ဘူးဒီတော်ကနေလက်ခံမဲ့သူကိုတော့အာဏာပိုင်တွေကစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်မကြသေးခင်ကပဲရခိုင်ပြည်နယ်အတွင်းမှာစိတ်ကြွဆေးပြားတွေတန်းနဲ့ချပြီးဖမ်းဆီးမိခဲ့တာရှိသလို၃နှစ်အတွင်းမှာပဲစိတ်ကြွဆေးပြားတွေဟာမကြခဏဆိုသလိုဖမ်းဆီးမိနေတာလည်းဖြစ်ပါတယ်ရှင
် VOA သတင်းတော့မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအခုတခါတော့အမေရိကန်တန်ယုံကလှုပ်ဆောင်ချက်တစ်ခုကိုလည်းတင်ပြခြင်းပါတယ်မတူညီတဲ့လူမှုအတိုင်းဝိုင်းတွေကြားလူငယ်တွေကိုအတူတကွပေါင်းစည်းရမှာအားကစားဟာအရေးကြီးကြောင်းနဲ့ဆက်လက်ပံ့ပိုးကူညီဖို့ဆန္ဒရှိကြောင်းအမေရိကန်တန်မာကြီးစကော့မာစီယာကဒီကနေ့ရန်ကုန်ကြိုက်ဆံခွင်းမှာကျင်းပတဲ့မြန်မာလူငယ်တွေအတွက်ဘောလုံးကစားနည်းပညာသင်တန်းမှာပြောဆိုသွားပါတယ်။အိုလံပစ်ချန်ပီယံအားကစားသမားဟောင်းတဦးဖြစ်တဲ့ Tracy Event ဦးဆောင်တဲ့ Kids Play International KPI အဖွဲ့က မြန်မာနိုင်ငံចောင်းသားလူငယ်တွေနဲ့နီးပြစုစုပေါင်း50လောက်ကိုရက်တိုဘောလုံးနီးပညာသင်တန်းပေးနေတာဖြစ်ပါတယ်။အဲ့ဒီပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ဦးသိန်းထိုက်ဦးကရန်ကုန်မြို့ကနေသတင်းပေးပို့ပါတယ်
။အသက်9နှစ်နဲ့18နှစ်ကြားလူငယ်တွေចောင်းသားတွေနီးပြတွေကိုအမေရိကန်တန်ယုံရဲ့ကူညီထောက်ပံ့ပေးမှုနဲ့ KPI Kids Play International အဖွဲ့ကကြီးမှုပြီးတော့ဘောလုံးအားကစားနီးတွေကိုသင်ကြားပို့ချပေးတာပါ။အားကစားနည်းပညာတွေကိုသင်ကြားပို့ချလာတဲ့တယောက်နဲ့တယောက်ပြန်လည်လေးစားမှုလူမှုအဖွဲ့အစည်းအတွင်းမှာလိုက်လျောညီထွေနေထိုင်နိုင်ရေးဒီလိုအကြောင်းအရာတွေကိုဦးစားပေးပြီးတော့ပို့ချပေးတယ်လို့သင်တန်းပို့ချတဲ့သူတွေကပြောပါတယ်ဒီသင်တန်းကိုကြီးမှုကြီးကြပ်တဲ့ KPI အဖွဲ့ကိုစတင်တည်ထောင်တဲ့သုံးတက်ကွမ်းအိုလံပစ်ချန်ပီယံဟောင်းအမေရိကန်ပြည်ထောင်စုက Tracy Evans က VOE ကိုအခုလိုပြောပါတယ်
So we are here to do a 3-day coach training around promoting gender equity through sports.So, kids play.
အကစားနဲ့အမျိုးသားမျိုးသမီးတွေရဲ့ပါဝင်မှုကိုမြင့်တင်ဖို့အတွက်သုံးရတာနီးပြတွေကိုသင်တန်းပေးဖို့ကျမဒီကိုရောက်နေတာပါ။ငယ်ရသူတွေကလေးတွေကစားကြတယ်ဆိုတာကမိန်းကလေးယောက်ျားလေးအားလုံးကြားမှာဆက်ဆံရေးပို့ပြီးကောင်းမွန်တိုးတက်ဖို့ပါ။ကျမတို့ဒီကိုလာတယ်ဆိုတာကသူမတူထူးချွန်တဲ့ကစားသမားတွေကိုလာရှာတာမဟုတ်ပါဘူး။အကစားနီးပညာကျွမ်းကျင်မှုအရေးအသွေးတွေပို့ပြီးမြင့်တင်ရုံတတ်တတ်လည်းမဟုတ်ပါဘူး။အကစားအနေတဆင်ဘဝအတွက်နေထိုင်မှုတွေလေ့လာသင်ကြားနိုင်မှုရည်ရွယ်ထားတာပါ။
အားကစားတဲ့ဆင်ယင်းနီးခင်မင်မှုနဲ့မြတ်မြတ်တရရှင်ပြိုင်မှုစတဲ့တံပိုးထားမှုတွေကိုဘဝမှာသုံးချနိုင်အောင်လေ့လာနိုင်အောင်ကြီးဝဲတဲ့အကြောင်းအိုလံပစ်ချန်ပီယံဟောင်း Tracy Evans ကပြောဆိုသွားပါတယ်။ကျောင်းသူကျောင်းသားလူငယ်တွေဘောလုံးကစားနေတဲ့ Jack San ကွင်းထဲကိုရောက်လာသူတွေထဲမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Scott Mercy လည်းပါဝင်ပါတယ
်။ We're really excited about this program. We've got athletes from the United States working here.with
American ပြည်အောင်စုကအကစားသမားတွေကိုရန်လာပြီးတော့ဒီနိုင်ငံကမတူညီတဲ့နောက်ခံအသီးသီးအတိုင်းဝိုင်းမျိုးစုံကလာကြတဲ့လူငယ်တွေနီးပြတွေအကစားသမားတွေနဲ့အတူအခုလိုလက်တွဲလေ့ကျင့်နေတာမြင်ရတော့ကျွန်တော်အနေနဲ့စိတ်လှုပ်ရှားမိပါတယ်နီးပြသင်တန်းပေးတယ်ဆိုတာထက်မတူညီတဲ့နောက်ခံတဲ့အတိုင်းဝိုင်းတွေကရောက်လာကြသူတွေကိုပေါင်းစည်းနိုင်အောင်လက်တွဲအလုပ်လုပ်နိုင်အောင်အခွင့်အလမ်းတစ်ခုပေးလိုက်တာပါအမျိုးသမီးတွေရဲ့ပါဝင်မှုကိုမြင့်တင်ပြီးတော့ကြားမတန်းတူညီမျှရေးကိုအားပေးနိုင်ဖို့ဆိုတာလေဒီစီစဉ်ရဲ့အဓိကရည်ရွယ်ချက်ဖြစ်ပါတယ
်။တရားကစားစီစဉ်ဟာမြန်မာနိုင်ငံမှာပထမဆုံးအကြိမ်တင်တန်းပေးလေ့ကျင့်ပေးတာဖြစ်ပါတယ်။ဒီတင်တန်းတဲ့တပုံစံတည်းမဟုတ်ရင်တောင်းလူတွေကိုအတူတကွစုံစည်းပေးနိုင်မယ်။အလားတူစီစဉ်နေဆက်ပြီးလှုပ်ဆောင်သွားမယ်လို့ဆာမဂျစ်စကော့မာစီကပြောပါတယ်။ဘောလုံးတင်တန်းမှာထက်တန်းကျောင်းတွေကကျောင်းသူကျောင်းသား30လောက်လည်းပါဝင်ပါတယ်။တင်တန်းနီးပြသူဖြစ်တဲ့မက်ခင်ထက်တန်းနိုင်ငံကလည်းတင်တန်းအခြေအနေကိုအခုလိုပြောပါတယ်။
ခုကဗောနော်ဒီဘောလုံးနီးပညာနဲ့အပါဝင်အခုကဘောလုံးရောဒီလူနေမှုအဆင့်တန်းပါဗောနော်ခုနေထိုင်တဲ့လူမှုပတ်ဝန်းကျင်မှာဘယ်လိုနေထိုင်ရမလဲကြားမတန်းလူညီမရေးဆိုတော့အကြောင်းအရာရဲ့ပြီးတော့ respect ဗောနော်တယောက်နဲ့တယောက်တူနဲ့တူလေးစားမှုရှိရမယ်ဆိုတော့အကြောင်းအရာကိုအခြေခံပြီးတော့ဒီဘောလုံးနဲ့ဗောနော်တွဲပြီးတော့လေ့ကျင့်ဖို့စဉ်းစားထားပါတယ်ဟုတ
်ဘောလုံးနီးပြတွေထဲမှာအမေရိကန်ပြည်ထောင်စုကရောက်လာတဲ့ Donnie Mark လည်းပါဝင်ပါတယ်အမေရိကန်ပြည်ထောင်စုမှာရှိတဲ့ကလေးငယ်တွေနဲ့မြန်မာကလေးငယ်တွေကြားကွာခြားချက်သတိထားမိတာနဲ့ပတ်သက်လို့Tony ကပြောရီကိုအခုလိုပြောပါတယ
် Our kids at home have opportunities to play soccer every day and they're in a very very structured environment so it's nice to see kids that come here that maybe play
American ပြည်တော်စုမှာကလေးငယ်တွေကနေ့စဉ်ဘောလုံးကစားဖို့ခွင့်ရရတယ်ဆိုတာကစနစ်တကျလေ့ကျင့်ပေးတဲ့ပတ်ဝန်းကျင်မှာကစားနိုင်ကြတာပါဒီမှာကနေ့စဉ်ကစားခွင့်ရတယ်ဆိုရင်တော့သင်တန်းကနေစနစ်တကျလေ့ကျင့်ပေးတဲ့ပတ်ဝန်းကျင်မျိုးမှာအများအားမဖြစ်နိုင်ပါဘူးဒီကကလေးတွေချင်းချင်းကြပြန်လည်ဆက်သွယ်ဖို့သတင်းအချက်လက်ဖလှယ်တာသင်ယူတာတွေဟာကျွန်တော်နဲ့မတူပါဘူးသိက္ခာစိတ်ဝင်စားဖို့ကောင်းပါတယ
်လမ်းပေါ်မှာတကယ်ချင်းတွေနဲ့အတူတူကစားရင်းပြန်လည်သင်ယူကြတဲ့မြန်မာနိုင်ငံကကလေးတွေထဲမှာဘောလုံးထူးချင်တဲ့သူတွေအများကြီးရှိနေတာကိုတွေ့ရတယ်လို့လည်းတော်နီမတ်ကပြောပါတယ်ဘောလုံးကစားနည်းတွေကိုသင်တန်းအဓိကသင်ကြားပေးနေတဲ့ Kids Play International KPI အဖွဲ့ဟာတောင်အာဖရိကတိုက်ရဝမ်ဒါနိုင်ငံမှာကလေးငယ်တွေကိုနှစ်ပေါက်သင်ကြားပေးတဲ့အစီအစဉ်လေးချမှတ်ကူညီခဲ့တာရှင်းနေရှိပါပြီ။ကမ္ဘောဒီးယားနိုင်ငံမှာလည်းအလားတူအစီအစဉ်လေးချပြီးကလေးငယ်တွေကိုဘောလုံးကစားတဲ့နည်းပညာတွေသင်ကြားပို့ချပေးနေပါတယ်။ KPI အဖွဲ့ရဲ့အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးဌာနပညာရေးနဲ့ယဉ်ကျေးမှုဘျူရိုအာကစားဆိုင်ရာသံတမန်ဌာနကွဲကလည်းကူညီပံ့ပိုးပေးထားပါတယ်ခင်ဗျာ။
ဦးသိန်းနိုင်ဦးသတင်းပေးပို့ခဲ့တာပါမကြခင်မှာအမျိုးသမီးကန္တာသုတဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကန္တာတွေကိုနားဆင်ရဖို့ရှိပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနူမီတာ25 kHz 15453ညလိုင်းနူမီတာ32 kHz 11803ညလိုင်းနူမီတာ51 kHz 9335တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့မြို့သမီကန္နာသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
ဇီဝဓာတုရဲ့ဓာတ်ပစ်မှုအလုံးနီးပါးဟာအင်ဂျိုင်းပရိုတင်းတွေကြောင့်ဖြစ်ရတာဓာတ်ပေါင်းသတ်မှုကအမျိုးစုံဖြစ်နိုင်တော့တဲ့အဓိကဒီဓာတ်ကူပစ္စည်း catalyst အနေနဲ့ကအင်ဂျိုင်းပရိုတင်းကတော့အဓိကပဲဖြစ်ပါတယ်ဒေါက်တာဖရန်တစ်စ်အာနိုရဲ့အတကယ်တမ်းမူရင်းရည်ရဲ့ချက်က
နောက်ပိုင်းမှာတင်ဆက်မဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာဓာတုဗေဒနိုဘယ်ဆုရှင်ရဲ့သုတေသနအကြောင်းတွေကိုရှင်းပြထားပါတယ်ဆောင့်မျှော်နားဆင်နေပါတယ်အခုတော့အမျိုးသမီးကဏ္ဍအလှည့်ရောက်လာပါပြီခင်ဗျာတိုင်းရင်းသားဒီတိုင်းရင်းသူကချင်အမျိုးသမီးဆိုင်ရိုဟာ2012ကစလို့အမေရိကန်ပြည်ထောင်စုမှာထူထောင်ခဲ့တဲ့ကချင် Alliance ကချင်မဟာမိတ်အဖွဲ့ရဲ့လက်ရှိတွဲဖက်ဒုက္ခရာဖြစ်ပါတယ်။သူဟာလွန်ခဲ့တဲ့13နှစ်ကအမေရိကန်ပြည်ထောင်စုမှာဒုက္ခသည်အဖြစ်လာရောက်အခြေချခဲ့ပြီးသူနာပြုဖွဲ့ရရှိပြီးတဲ့နောက် Texas ပြည်နယ်အစိုးရရဲ့ကျန်းမာရေးဌာနဝန်ထမ်းတဦးအဖြစ်တာဝန်ထမ်းဆောင်နေပါတယ်။သူဟာတစ်ဖက်မှာမြန်မာနိုင်ငံကကချင်စစ်ဘေးရှောင်တွေအရေးနှိုးကြားမှုရှိစေဖို့လဲအမေရိကန်လွှတ်တော်အပါအဝင်နိုင်ငံတော်ဟန်းနှိုးကြားမှုရရှိစေဖို့လိုက်လံဆောင်ရွက်နေသူလည်းဖြစ်ပါတယ်။တိင်းနဲ့ချီရဲ့ကချင်စစ်ဘေးရှောင်တွေနဲ့အထူးသဖြင့်အမျိုးသမီးတွေခံစားနေရတဲ့အထီးဒုက္ခနဲ့ပတ်သက်လို့မကြသေးမီကသူဝါရှင်တန် DC ကိုရောက်ရှိခိုက်မှာ VOA နဲ့တွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာတန်တင်ပြထားပါတယ
် You can bend but never break me cause it only serves to make me more determined to achieve my final goal
ဆန်ရုံကအမေရိကန်အခြေစိုက်ပေါ့နော်ဒီကချင် alliance လို့ခေါ်တဲ့ကချင်မဟာမိတ်အဖွဲ့ကိုတည်ထောင်ထားတဲ့ဆိုတော့လှုပ်ရှားမှုတချို့လေးနည်းနည်းပြောပြပေးပါလား
။ဟုတ်ကဲ့ကျမတို့လှုပ်ရှားမှုတွေအခုကျမဒီမှာဆိုလို့ရှိရင် Washington DC မှာရောက်နေတဲ့အမေတမီအမဆိုတဲ့ဒီ documentary ပေါ့နော်ကျမတို့ဒီ American public တွေမှာလိုက်ပြီးရောပြတယ်အမေအဖြေလေးတွေလုပ်တယ်ကျမတို့ UN မှာလည်းတွားခဲ့တယ်ကျမတို့ cinema မှာလည်းတွားခဲ့တယ်အဲ့လိုတွားခဲ့တဲ့အဓိကဒီ film မှာ video clip ထဲမှာပါလဲဆိုတော့ကျမတို့ကချင်အမျိုးသမီးတွေရဲ့မြန်မာပြည်ရအစ်စ်သားတွေရဲ့ကျမတို့အမျိုးသမီးတွေကိုအနိုင်ကျင့်တယ်မဒိန်းကျင့်တယ်ပေါ့နော်အဲ့ဒါတွေနဲ့နှိပ်စက်ခဲ့တယ်အဲ့ဒါတွေခံစားခဲ့ရတယ်သေသွားတဲ့ဟာတွေပါနေတယ်ပေါ့နော်အဲ့ဒါတွေရဲ့တက်တေခံချက်အဲ့ဒါတွေကိုအမေရိကန်ဒီလူတို့တွေကိုကျမတို့ကဖော်ပြတယ်ဒီလိုမြန်မာပြည်ကချင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခကြောင့်ကျမတို့အမျိုးသမီးတွေစီမှာပေါ့နော်ဘယ်လိုဒုက္ခတွေရောက်နေရတယ်အဲ့ဒါတွေကိုကျမတို့ပြောပြခွင့်ရှိခဲ့ပါတယ်အဲ့ဒါတွေကဘာတွေလဲဆိုတော့အမျိုးသမီးမှာအခုတသိန်း3000ကျော်နေပြီကျမတို့ကချင်ဒီ IDP ဆိုတာစစ်ဘေးရှောင်တာပေါ့နော်ဒုက္ခတွေအနေနဲ့ကုလသမဂ္ဂလည်းတတ်မှတ်လို့မရဘူးဘာလို့လဲဆိုတော့ကျမတို့နိုင်ငံအတွင်းပါပဲဖြစ်နေတယ်အကူအညီတွေလည်းရရှိဖို့အတွက်အရန်ခက်ခဲတယ်အဲ့ဒါတွေကိုရှင်းပြပိုင်ခွင့်ရတယ်အမျိုးသမီးတွေမှာနေထိုင်ရေးခက်ခဲတယ်ဖြားနာတာတွေဖြစ်တယ်အမျိုးသမီးတွေဆုံးသွားပါသွားတယ်မိဖွားတဲ့အချိန်မှာကျမရေးတို့အစားတောက်ဖွေရာတွေကောင်းကောင်းထောက်ပံ့မှုတွေမရှိတဲ့အချိန်ကြမှာတည်သွားတဲ့ဟာတွေလည်းအများကြီးရှိပါတယ်ဒီ IDP မှာအမျိုးသမီးနဲ့ကလေးတွေအများဆုံးပါဝင်နေထိုင်တာဖြစ်ပါတယ
်ဟိုတခုမိချင်တာကဆောဆောကဆိုင်ရောပြောတဲ့အမေတမီးအမဒီဗီဒီယိုကောင်းစင်လေးကိုဘာဖြစ်လို့ရွေးထားလဲရှင
်ဟုတ်ကဲ့ဒီအမေတမီးအမလို့ရွေးထားခြင်းကအမေတမီးအမဆိုတာပေါ့နော်အမျိုးတမီးငယ်တာလည်းဖြစ်မယ် အမေဖြစ်ကြီးရလဲဖြစ်မယ်အတက်ကငယ်ရွယ်တာနေဟိုအိုအထီပေါ့နော်တက်ကြီးရွယ်ကိုအိုအထီကိုအားလုံးမှာခံစားနေရတဲ့ဒုက္ခရောက်နေတဲ့ဟာဆိုတဲ့ဟာကိုခြုံပြီးတော့ဖော်ပြခြင်းဖြစ်ပါတယ်အဲ့ဒါကဒီမဒိန်ကျင့်ပြီးရောအမျိုးသမီးတွေကိုအနိုင်ကျင့်တဲ့ဟာကိုလက်နဲ့တစ်ခုအဖွဲအနေနဲ့သူတို့လှုပ်ဆောင်ပြီးရောကျမတို့ကိုအနိုင်ကျင့်တယ်ဆိုတဲ့ဟာအဲ့ဒါတွေကိုအဓိကအနေနဲ့ထားပြီးရောကျမတို့ဖော်ပြနိုင်ခွင့်ရှိခဲ့ပါတယ်
နောက်တစ်ခုကျွန်မမေးချင်တာကဒီစစဝဆိုင်တော်ပြောတဲ့ IDP စစ်ပေးဆောင်နေဒီကချင်ပြည်နယ်မှာတသိန်း3000လောက်ရှိခဲ့ပြီးအများစုကမြို့သမီးတွေနဲ့ကလေးတွေဖြစ်တယ်ပေါ့နော်တကြီးဝယ်ရတယ်ပါတယ်ဆိုတဲ့အခါကျတော့အဲ့ဒီစခန်းနေမှာပေါ့နော်အဓိကမြို့သမီးတွေဘယ်လိုဒုက္ခရောက်သလဲဆိုတာကို
ဒီစခန်းမှာဆိုတာကတော့ပေါ့နော်တဲကုတ်လေးပလတ်စတစ်လေးခါတာတော့အိမ်လိုမျိုးလို့ပြောလို့မရဘူးနော်အဲ့လိုမှာကျမတို့မှာရေခက်ခဲမှုရှိရဲ့အစားတောက်ချက်စားမှုအတွက်ခက်ခဲရှိတယ်ပေါ့နော်အိမ်သားသုံးဆွဲတာအစားပေါ့နော်အခက်ခဲတွေအများကြီးရှိပါတယ်အဲ့ဒါနဲ့ဆက်နွယ်ပြီးတော့ကျမကြီးထိခိုက်တယ်ဖြားနာလို့ရှင်ကျမတို့စေကူတမှုကလည်းအရန်လိုအပ်တာဖြစ်ပါတယ်ပြီးတော့နောက်တစ်ခုကဒီကလေးငယ်တွေလူငယ်တွေပညာရေးစာတင်ချင်တယ်စာတင်ကြောင်းလည်းမရှိဘူးစာရေးဖို့ခဲတာစာအုပ်တွေလည်းမလုံလောက်ဘူးဒီအမောင်ထဲမှာဂူထဲမှာနေရတဲ့တိရစ္ဆာန်လူတွေပေါ့နော်အဲကျမတို့တွေမှာအလင်းအမောင်လုံးဝဘဝမှာမျောလင်းချက်လုံးဝမရှိဘူးအဲ့လိုခက်ခဲနေတဲ့အချိန်ကြတော့တချို့ရွယ်ရောက်နေတဲ့အမျိုးသမီးတွေကထွက်ပြီးရောဟိုအလုလုချင်ကြတယ်အဲ့လိုအလုချင်ဘာပဲဖြစ်ဖြစ်လုံးမယ်ဆိုပြီးမှပေါ့နော်ဒီကမ့်ကနေဒီစခန်းကနေထွက်ပြီးရောအလုရှာတယ်တချို့ကရောင်စားခံရတယ်အာတရုတ်ပြည်ကိုရောင်စားခံရတယ်ရောင်စားခံရတယ်ဆိုတော့တရုတ်တွေကအဓိကဘာလုပ်လဲဆိုတော့ဟိုကလေးမွေးခိုင်းတာအဲတရုတ်ပြည်မှာယောက်ျားတွေမဲများတယ်ကလေးကလည်းလိုချင်တယ်အဲ့ခါကျတော့သူတို့တွေကလူတယောက်ကိုယောင်9000အဲ့လိုမျိုးနဲ့ရောင်းစားခံရတယ်အဲ့မျိုးသမီးတွေကလည်းဘာဖြစ်ဖြစ်လုံမယ်ဆိုတော့ရောင်းစားခံရလို့ရောင်းစားတယ်လို့လည်းမထင်ကြဘူးဟိုမှာရောက်တော့ပေါ့နော်အဲ့မှာလည်းအတမချင်ခံရတယ်အဲကိုဝင်ရှိရဲ့ကလေးမွေးပြီးရဲ့နောက်ပိုင်းမှာနောက်ထပ်တစ်ခေါက်ပြန်ပြီးတော့သူတို့ရောင်းစားခံရတယ်ပေါ့နော်အဲ့လိုမျိုးတွေကျမတို့စီမှာအာတင်းနေရောက်လာတယ်ဒီအဲ့ဒါတကဘာလုံးကိုပြောပြလို့လဲမဖြစ်သေးဘူးပေါ့နော်တချို့ကတော့ရှက်ကြတယ်ကိုကနေပြီးတော့မတိန်ကျင့်ခံရပါတယ်ကိုကရောင်းစားခံရပါတယ်သူများလူအတင်တိတ်တာတို့ကိုရေဂုံတိတ်ခါကြောင်းလဲပြောပြဖို့အတွက်အရန်ခက်ခဲပါတယ်ပြီးတော့နောက်တစ်ခုကဘိန်းကြောင့်မို့ကျမတို့စီမှာလဲအရန်ကြီးအခက်ခဲမှုတွေမိသားစုမှာအခက်ခဲတွေအမျိုးသမီးတွေကအစားပေါ့နော်ဘိန်းဆွဲတာကိုဘလို့မှဘလို့ပြောမလဲပြိပြန်တာတားမြစ်တာမလုံလောက်ဘူးပေါ့နော်အဲ့ဒါတွေအခက်ခဲကြုံနေရပါတယ
်နောက်တစ်ခုကပေါ့နော်ကချင်မျိုးသမီးတွေဒီနေဆက်မှာပေါ့နော်ရောင်းစားခံရတဲ့ကိစ္စနဲ့ပတ်သက်ဒီရောင်းစားခံရတဲ့အမျိုးအစားတွေပေါ့နော်ဥမာဖြင့်ဟိုဇနီးများဖြင့်ရောင်းစားခံရတာစောစောဆိုင်ရုံပြောလို့ဒီတာသမီးမွေးဖို့ပေါ့နော်ကလေးမွေးဖို့ရောင်းစားခံရတာတချို့တွေကြတော့လည်းပြည့်တစားလုပ်ငန်းတွေမှာရောင်းစားခံရတာအမျိုးမျိုးပေါ့နော်အဲ့ဒါလေးတွေနဲ့ပတ်သက်ပြီးတော့ပေါ့နော်နင်းနေအသေးစိတ်လေးရှင်မသိချင်ပါလေ။ဘာကြောင့်ဒီလိုစပြီးတော့ဖြစ်ခဲ့တာလဲ။နောက်ပြီးတော့သူရောက်တဲ့အခါမှာလေဒီတရုတ်နိုင်ငံဘက်ကဒီပွဲစားတွေကတဆင့်ရောက်သွားပြီးတော့ဘယ်လိုအခြေအနေမျိုးတွေလဲ၊ကဲဆဲတာတွေလဲရှိသလား။အခြေအနေကဘလို့စိုးရင်စရာကောင်းနေတယ်ပေါ့နော်
။အခြေအနေကတော့အရန်စိုးရင်စရာကောင်းပါတယ်။ဘယ်လိုကနေဒီရောင်းစားခံရတယ်လဲပေါ့နော်။အလုလုချင်တယ်။ပဆန်ချားချင်တယ်စာဝနေရေးအတွက်အခက်ခဲတွေကျမတို့တွေအလုတ်တွက်လုပ်မယ်အဲ့လိုအလုတ်တွက်လုပ်မယ်ဆိုပြီးတော့အလုတ်ရှာတဲ့အချိန်မှာဒီပွဲစားတွေကနေတဆင့်တို့ရောင်းစားခံရတဲ့တချို့ကပြက်ဒဇာမတွေဒီ night club တွေမှာတို့ရောင်းစားခံရတယ်တချို့ကဇနီးမယားလုပ်ဖို့အတွက်ရောင်းစားခံရတယ်တချို့ကဒီကလေးမွေးဖို့အတွက်ရောင်းစားခံရတယ်တရုတ်ပြည်ပဲရောက်သွားတော့ဆက်တွယ်ဖို့အတွက်ခက်ခဲတယ်တို့ကဖုန်းနေမကန်ရဘူးဒီကျွန့်လိုပဲဖြစ်သွားတယ်အဲအကြောင်းလက်လမ်းမမီတဲ့ဟာကြီးလည်းအများကြီးပါရှင်းရှင်းပြောရမယ်ဆိုလို့ရှိရင်သရိတ်ဆန်တကောင်လိုပဲခံစားနေရတယ်အဲ့ခါကျတော့မျော့ရီမွေးတဲ့နေရာမှာရောက်သွားတယ်ခံနေရတယ်အဲ့ဒါတွေရဲ့နောက်ဆက်တွဲပြဿနာကဘာလဲဆိုတော့တို့ရဲ့ကျမကြီးထိခိုက်ရတယ်ပြီးတော့ကိုယ့်မြန်မာပြည်ပြန်ဖို့အတွက်ရှက်ကြောက်ရတယ်တချို့ကလမ်းမှာတေးသွားရတယ်တချို့ကတဲ့ဆုံးရှုံးခံရတာတွေအများကြီးရှိပါတယ
်အဲ့လိုမြို့ကမှာမြို့တွေကိုတွေးဆုပ်ဖို့ပဲပေါ့နော်သူတို့ကဟိုဒီရေကန်နဲ့ချပြီးတယ်ဆိုတော့ဟိုအဲ့ဒီအခြေအနေတွေသိရင်လည်းရှင်းပြပေးပါလား
ဒ ဒီကတော့သူတို့မျောကမှာထဲ့တယ်ဆိုတော့ဒီတရုတ်တရားအဲ့ဒီမျောဆိုတဲ့ဟာကိုသူတို့ကစေကုသဖို့အတွက်သုံးတာမွေးတာပေါ့နော်ဒါမဲ့ဒီမျောကြီးကိုပွားဖို့အတွက်ကကျမတို့ကချင်အမျိုးသမီးတွေကိုငစားအနေနဲ့တုံးပြူတယ
်အခုပေါ့နော်ဆိုင်းရောင်တို့ကချင်အမျိုးသမီးတွေတော်တော်လေးဥဆောင်ပြီးတော့ဟိုလှုပ်ရှားတာတွေတဲ့ကျမမြင်နေရပါတယ်ပေါ့နော်မကြာခဏလေးဒီနိုင်ငံတကာနှိုးချမှုရှိစေအောင်လေပြည်တွင်းနှိုးချမှုရှိစေအောင်လေလှုပ်ရှားဆောင်ရွက်တာတွေတွေ့ရပါတယ်အဲ့တော့ဆိုင်းရောင်အနေနဲ့ပေါ့နော်ဒီလက်ရှိကချင်အမျိုးသမီးတွေမြန်မာနိုင်ငံမှာတွေ့ကြုံနေရတဲ့ဒုက္ခနဲ့ပတ်သက်ပြီးတော့နိုင်ငံကိုဘလို့ပန်ကြားခြင်းတည်းလားလူပဲဒီပြစ်ပခတ်ဖြစ်နေတဲ့မြန်မာစစ်တပ်နဲ့ဟို KIA ဟို KIO တပ်ကိုပေါ့နော်နှစ်ဖက်ပေါ့နော်ညီညာရေးအတွက်ဟိုရှေ့ရှုပြီးတော့ကိုယ်လူမျိုးပေါ့နော်ဟိုအနာဂတ်မပြောက်ရေးအတွက်ဘလို့ပန်ကြားခြင်းမလဲရှိ
အခုလို့ပြစ်ပခတ်ကြောင့်ပေါ့မောကျမတို့ကချင်အမျိုးသမီးတွေမှာကြုံတွေ့ခံစားရတဲ့ဟာတွေကိုရက်တန်ကရပ်ဖို့ကကျမတို့ဒီမြန်မာစစ်တပ်ထိုးစစ်စင်တာကိုရပ်ပေးပါပြီးတော့စစ်ပွဲဖြစ်နေတာကိုအတတ်နိုင်ဆုံးရပ်ပေးပါပြီးတော့အခုလိုမတိန်ကျင့်ခံရတဲ့အမျိုးသမီးတွေအတွက်တာဝန်ယူပြီးဖြေရှင်းမှုကိုလုပ်ပေးပါပြီးတော့အခုအညီမှုကိုကျမတို့ကချင် IDP တွေကိုစစ်ဘေးရှောင်တွေကိုနိုင်ငံတကာအကူအညီမှုကိုလွတ်လပ်စွာကူညီခွင့်ကိုပေးပါလို့ကျမအနေနဲ့တောင်းဆိုချင်ပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger
လလလာတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါခင်ဗျာအခုတော့ကိုအောင်ပြောပြမယ့်သုတစုံလင်အမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်ရွေးကောက်ပွဲတွေမှာရာဇဝတ်အကျဉ်းသားဟောင်းတွေမဲပေးခွင့်ယာယီနဲ့ပတ်သက်တဲ့အခြေအနေတွေကိုကိုအောင်ကတင်ပြထားပါတယ
American ပြည်အောင်စုမှာရာဇဝတ်မှုကျူးလွန်ခဲ့သူအရေးအတွက်ဟာအမျိုးသားအမျိုးသမီးစုစုပေါင်း 6.3% လောက်ရှိနေပြီးဒီအရေးအတွက်ဟာ American သမိုင်းမှာအများဆုံးလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဒီလိုရာဇဝတ်မှုကျူးလွန်ခဲ့သူတွေအတွက်အခြေခံဒီမိုကရေစီအခွင့်အရေးဖြစ်တဲ့မဲပေးပိုင်ခွင့်ကတော့ပြည်နယ်အလိုက်ကွဲပြားပါတယ်။ American ပြည်အောင်စုအရှိတောင်ဘက်က Florida ပြည်နယ်မှာတော့ရာဇဝတ်မှုကျူးလွန်ခဲ့သူတွေအနေနဲ့မဲပေးခွင့်ရဖို့နှစ်နဲ့ချီကြာမြင့်တဲ့လှုပ်ထုံးလုပ်နည်းတွေပြီးစီးတဲ့အထိဆောင်ရမ်းရပေမဲ့ဗားမောင်ပြည်နယ်မှာဆိုရင်တော့ထောင်ချအကျဉ်းသားတော်မှမဲပေးခွင့်ပြုထားပါတယ်ဒီလိုအခြေအနေတွေဟာမကြခင်ရပ်ပိုင်းမှာကျင်းပမဲ့အမေရိကန်လွှတ်တော်ဂျာကာလရွေးကောက်ပွဲတွေပေါ်ဘလို့တည်ရမှုတွေရှိနိုင်မှာမလဲဆိုတာကိုဆက်ပြီးတော့တင်ပြပေးမှာပါဗားမောင်ပြည်နယ်ကတော့ရာဇဝတ်အကျဉ်းသားဟောင်းဒန်ကလော့စ်ကိုဒုတိယအကြိမ်အခွင့်အရေးပေးအပ်ခဲ့ပြန်ပါတယ်
If you're an American citizen you should have that right to vote
ကျင်းသားဖြစ်ဖြစ်ဘယ်သူဖြစ်ဖြစ်အမေရိကန်တရားအနေနဲ့မဲပေးခွင့်ရှိစေမှာအမေရိကန်တဝမ်းရာဇဝတ်မှုကျူးလွန်ခဲ့ဘူးသူတန်းတဲ့ချီရှိတဲ့အထက်မှာ close ကတော့မွေးအစည်းအဝါမှုနဲ့ဆွဲချက်တင်ခံခဲ့ရတာပါအခုခါမှာလက်ရှိပြည်ထောင်ကြခံနေတဲ့အကျဉ်းသားတွေအနေနဲ့မဲပေးခွင့်ပေးထားတဲ့ဗားမောင်နဲ့မိန်းပီနဲ့နှစ်ခုတည်းကဗားမောင်မှာနေထိုင်နေတာလည်းဖြစ်ပါတယ
် You know it's a right
သူကအလေးမထားတတ်ကြပါဘူးကိုယ့်ရဲ့ခွင့်ရေးတရားကိုရုတ်သိမ်းခံလိုက်ရမှတန်ဖိုးကိုပုံနားလည်လာကြပါတယ် ဒါပေမဲ့လည်းအကျဉ်းသားတွေမဲပေးခွင့်ရတာနဲ့ပတ်သက်လို့လက်မခံခြင်းတွေလည်းရှိပါတယ်။ဘာမောင်ပြည်နယ်က Richard Perry က
You pay a price. You've lost.
ပြည်ထောင်နဲ့ထပ်တူပြန်ပေးဆက်ရမှာပါ။လွတ်လပ်ခွင့်မရှိသင့်ပါဘူးလို့သူကပြောသွားတာပါ။ American ပြည်နယ်14ခုကတော့အကျဉ်းသားတွေထောင်ကလွတ်လပ်ပြီးတဲ့နောက်မဲပေးခွင့်အလိုအလျောက်ပြန်ပေးရပါတယ်။အကျဉ်းထောင်ဝန်ထမ်းဟောင်း Andrew Kingsbury ကဒါဟာပေးရတဲ့နဲ့အခွင့်အရေးတရဖြစ်တယ်လို့မြင်ပါတယ်။
As soon as a person is reintegrated back in society and they're now a contributing member to society
လူမှုအတိုင်းဝိုင်းတဲ့ပြန်ဝင်ဆန့်ဖို့လှုပ်ပေးလိုက်ပြီးပြီးချင်းသူတို့ဟာဒီလူမှုအတိုင်းဝိုင်းကိုအပြုသဘောနဲ့အကျိုးပြုနေပါတယ်ဒါကြောင့်သူတို့ရဲ့အခွင့်အရေးအားလုံးပြန်ပေးအပ်တဲ့လို့ယုံကြည်ပါတယ
်ဒါပေမဲ့လဲ Florida မှာမျိုးရေးဆေးဝါးမှုနဲ့ထောင်နှံချမှတ်ခံရဘူးတဲ့ Ryder Guarney ပါကသူဟာထောင်ကနေလွတ်လာပြီမဲ့လဲဂုဏ်ထီအပြစ်ပေးခံနေရုံပဲလို့ပြောရတယ
် It feel like an endless sentencing Nobody can
ဒီလိုအခြေအနေဆိုးတွေရင်ဆိုင်ခဲ့ရတာကိုဘယ်သူမှမခံမနိုင်ကြပါဘူးအခုတခါမဲလဲပေးလို့မရပြန်ပါဘူးလှုပ်ထုံလှုပ်နေတွေအားလုံးပြည်ပြီးဆိုရင်တော့နောက်တခါဘယ်တော့မဲပေးခွင့်ရှိမလဲဆိုတာမသိရပါဘူး
အမေရိကန်တဝန်မဲပေးခွင့်မရှိတဲ့အကျဉ်းသားဟောင်း 40.8 တန်းထဲမှာကွမ်နီပါလဲပါဝင်ပြီးတော့အခုအခါမှာအကျဉ်းသားဟောင်း9ဦးကအချိန်တိုင်းတာတစ်ခုအထိမဲပေးခွင့်ကန့်သတ်ထားတဲ့ Florida ပြည်နယ်ကိုတရားစွဲဆိုထားပါတယ် FELN လို့ခေါ်တဲ့မဲပေးခွင့်ရရှိရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့က John Sherman က
They apply these vague standards like, have you turned
ဘဝကိုပြုပြင်ဖို့စူးစမ်းပြီးပြီလားနောင်တရခဲ့လားဆိုတဲ့ရေဘူးရဆန်တမတ်ချက်တွေနဲ့တိုက်တာကြတာပါဒါပေမဲ့တယောက်အတွက်မှန်နေတာကနောက်တယောက်အတွက်မှန်ခြင်းမှမှန်ပါလိမ့်မယ
်ဒီလိုအခြေအနေဟာ Florida ပြည်နယ်ကမဲပေးသူသန်းခွဲပေါ်တိုက်ရောက်မှုရှိပြီးလွန်ခဲ့တဲ့သမ္မတရွေးကောက်ပွဲအတွင်းသမ္မတရွေးချယ်တင်မြောက်ရာမှာအဓိကကျတဲ့ဒေသကိုစားပြုမဲအတွက်အထောက်အကူပြုနိုင်တဲ့အရေးအတွက်လည်းဖြစ်ပါတယ်ရပြည့်ရွေးကောက်ပွဲပါဝင်ရွေးကောက်ပွဲတွေမှာပြည်နယ်တွေအနေနဲ့ရာဇဝတ်အကျဉ်းသားတွေရဲ့မဲပေးနိုင်တဲ့အခွင့်အရေးကိုရုပ်သိမ်းတာနဲ့ပတ်သက်ပြီးတော့ဒါဟာနိုင်ငံတော်အဆင့်ပြောဆိုဆွေးနွေးရမယ့်ကိစ္စလည်းဖြစ်လာနေတာပါကောက်ခံရရှိတဲ့စစ်တမ်းတွေအရတော့ Florida ပြည်နယ်မှာနေထိုင်သူတွေဟာအကျဉ်းသားဟောင်းတွေမဲပေးခွင့်ပြန်ရဖို့အချိန်ပြန်ဆောင်ရစီတဲ့လုံထုံးလုံနည်းတွေနဲ့ပတ်သက်ပြီးတော့ပြောင်းလဲပစ်ဖို့သဘောတူကြပါတယ်မကြခင်ရပိုင်းမှာပဲလွတ်တော်ဂျာကာလာရွေးကောက်ပွဲကျင်းပဖို့ရှိတာကြောင့်လဲနိုင်ငံရဲ့အပြောင်းလဲအတွက်မဲတမင်းဟာအရေးပါတဲ့အကြောင်းရာဇဝတ်အကျဉ်းသားဟောင်းတွေကလည်းထောက်ပြပြောဆိုကြပါရယ်ခင်ဗျာနယူးယောက်မြို့ကအရင်ရဲတပ်ဖွဲ့ဝင်တွေဟာမြို့ကနေနဲ့ရဲတပ်ဖွဲ့ကြားကူးလူပေါင်းဆက်ပေးနေကြသူတွေပါနယူးယောက်ကပုံမှန်ရဲတပ်ဖွဲ့ဝင်36,000အနေနဲ့တရားဥပဒေစိုးမိုးရေးဆောင်ရွက်ရာမှာသူတို့ဟာတရက်တအားပါဝင်ကူညီကြပါရယ်အခုခါမှာအဲ့ဒီအရန်ရက်တက်ဖွဲ့မှာဂူဆာ့ချ်ကားလဲပါဝင်လာပြီးသူဟာစစ်ဘာသာဝင်တဦးဖြစ်တာကြောင့်စစ်ဘာသာဝင်တွေစောင်းတဲ့ခေါင်းပေါင်းဝတ်ဆင်ပြီးတာဝန်ထမ်းဆောင်တဲ့ပထမဆုံးအမျိုးသမီးဖြစ်လာပါတယ်။ဂူဆာ့ချ်ကားဟာနယူးယောက်အရန်ရက်တက်ဖွဲ့ကိုအသက်20အရွယ်မှာစတင်ဝင်ရောက်တာဝန်ထမ်းဆောင်ခဲ့ပါတယ်။အရန်ရက်တက်ဖွဲ့ကိုဝင်ရောက်ခဲ့တာဟာအလုပ်တစ်ခုကိုဝင်ရောက်လုပ်ကင်တယ်ဆိုတာထက်စစ်ဘာသာတရားရဲ့အဆုံးအမအတိုင်းအများကျိုးဆောင်ရွက်ခွင့်ရတဲ့အနေအထားကိုလည်းရရှိစေတာပါ။အထူးသဖြင့် Sikh အမျိုးသားတွေသာဝတ်ဆင်လေးရှိတဲ့ခေါင်းပေါင်းကိုလည်းထူးထူးခြားခြားသူကဝတ်ဆင်ပါတယ
် After I found out the significance of the turban it's considered a crown and then I figured
ခေါင်းပေါင်းဆိုတာတရဖူလိုမျိုးပဲဆိုတာကိုသိလိုက်ရချိန်မှာဘာသာဝင်တွေရဲ့အဆောင်အယောင်ဖြစ်တဲ့ဒီတရဖူကိုဘာကြောင့်မဆောင်ခဲ့တာလဲဆိုတာကိုစဉ်းစားမိသွားပါတယ်တကယ်တော့ဒီတရဖူဟာကျမတို့ဘသူတွေဖြစ်တယ်ဆိုတာကိုပြသလိုက်တာပါဒီခေါင်းပေါင်းကိုကျမဝတ်ဆင်ထားလိုက်တော့တချို့တွေကဘာကြောင့်အဲ့လိုဝတ်တာလဲလို့မေးလာကြတဲ့အခါမှာကိုယ့်ရဲ့ကိုယ်ွယ်ရာယုံကြည်မှုနဲ့ဘာကြောင့်ယုံကြည်တယ်လဲဆိုတာကိုပြောပြနိုင်ပါတယ
်အရင်ရက်တက်ဘက်ကနယူးယောက်မှာတရားဝင်နေထိုင်တဲ့အသက်ပြည့်ပြီးသူဘသူမဆိုဝင်ရောက်ခွင့်ရှိပါတယ်သူတို့ဟာပုံမှန်ရက်တက်ဘက်ဝင်နေလို့တနတ်မကင်ပေမဲ့ကိုယ်ခံပညာအပါဝင် CPR လို့အရေးပေါ်အခြေအနေမှာကျမရေးဆောက်ရှောက်မှုပေးနိုင်အောင်နဲ့ပြည်내ဥပဒေတွေကင်းလန်ဆောင်ရှောက်ရေးနီးစနစ်တွေကိုတင်ကြားရပါတယ်။နယူးယောက်ရဲဌာနကအာမက်နက်ဆာက
The auxiliary officers are the eyes and ears of the police department.
ရန်တပ်ဖွဲ့ဝင်တွေဟာရဲတပ်ဖွဲ့ရဲ့မျက်စိနဲ့နားတွေပါ။သူတို့ဟာရဲတပ်ဖွဲ့ဝင်တွေကိုကူညီကြပြီးတော့တကယ်လို့တစ်ခုဖြစ်ပြီးဆိုရင်ရက်ကွက်နေလူလူနဲ့အတူပူးပေါင်းပြီးတပ်ဖွဲ့ဝင်တွေကိုလှမ်းခေါ်ပေးပါရတယ်။သူတို့ဟာရဲတပ်ဖွဲ့နဲ့ရက်ကွက်နေလူလူကြားပေါင်းဆက်ပြီးတဲ့တရားပါ
။ Sikh မိဘနှစ်ပါးကနေကားကိုအမေရိကန်မှာမှုဖွားခဲ့တာပါ။အရန်ရဲတပ်ဖွဲ့ဝင်တော်တော်များများဟာကားလိုပဲရွှေပြောင်းအခြေချနေထိုင်သူတွေရဲ့မျိုးဆက်တွေပါသူတို့ဟာဘာသာပေါင်းစုံကိုးကွယ်ကြသလိုအင်္ဂလိပ်စာအပြင်တခြားဘာသာစကားလည်းပြောကြားနိုင်ပါတယ်နယူးယောက်မှာနေထိုင်သူရီနာအာနန်က
jinko english nahi aati hai uske liye zyada aasan hai ki ye
english lo ma pyo tat tu re atwa ka raw ku search shi ni ra chaung ator le asin pye ba de tu ga panjat lo le pyo tat do panjat saka pyo tu re ko ku nyi nai ma de အထူးသဖြင့်အသက်ကြီးမှပန်းချက်ပြင်းတဲ့အပါအဝင်ဒေးလီပဲဖြစ်ဖြစ်တခြားနေရာကပဲဖြစ်ဖြစ်ရောက်လာသူတွေကိုကူညီနိုင်တာပါသူကအမျိုးသမီးလည်းဖြစ်တော့တချို့အမျိုးသမီးနဲ့ပတ်သက်တဲ့ကိစ္စတွေအတွက်လည်းအဆင်ပြေတယ်လေ
ရဲတပ်ဖွဲ့ကိုဝင်ရောက်လာတဲ့ Sikh တွေခေါင်းမဝတ်ဆင်ခွင့်နဲ့မုတ်ဆိတ်ရှိထားခွင့်ကို2016ခုနှစ်မှာနယူးယောက်ရဲဌာနကခွင့်ပြုခဲ့ပါတယ်ရွှေပြောင်းချစ်ချနေထိုင်သူတွေပေါ်ထားတဲ့လွဲမှားတဲ့အမြင်တွေကိုပြင်ဆင်ပေးလို့တဲ့အတွက်နယူးယောက်အရန်ရဲတပ်ဖွဲ့ဝင်အဖြစ်ဝင်ရောက်ခဲ့ုံသာမကလူမှုအတိုင်းဝိုင်းအတွင်းမှာကြမခွဲခြားရှုမြင်မှုတွေကိုအဆုံးသတ်နိုင်မှုအတွက်လည်းအခုလိုတာဝန်ထမ်းဆောင်နေတာဖြစ်တယ်လို့ခါကပြောပါတယ
် It's a great message to the whole wide world that
အမျိုးသမီးတွေလည်းသူတို့စိတ်ပါဝင်စားတဲ့ဘလို့အလောက်ကင်မျိုးကိုမဆိုလောက်ကင်ခွင့်ရှိတယ်ဆိုတော့သတင်းစကားတစ်ကမ္ဘာလုံးကိုပါလိုပါတယ
်နယူးယောက်အရန်ရက်တဖွဲ့ဝင်အဖြစ်တာဝန်ထမ်းဆောင်နေစမှာပဲဂူဆာ့ချ်ကားဟာကောလိပ်ဆက်တက်နေပါတယ်ကြောင်းပြီးလို့ပြောရတဲ့ခါမှာတော့နယူးယောက်ရဲတပ်ဖွဲ့မှာအချိန်ပြည့်ဝင်ရောက်တာဝန်ထမ်းဆောင်မှာဖြစ်တယ်လို့သူကမျှော်လင့်ထားပါတယ်ခင်ဗျာ
အ
ကူအောင်တင်ဆက်တဲ့တုဒ္ဒဆောင်လင်အမေရိကန်တခွင်အစီအစဉ်ပြီးခုတခါတော့သိပ္ပံနဲ့နီးပညာကဏ္ဍကိုနားဆင်ရမှာပါ။ဒေါခင်မျိုးသက်ကပြောပြမှာပါ။
2018ဓာတုဗေဒနိုဘယ်ဆုချီးမြှင့်တာခံခဲ့ရတဲ့သုတေသနလှုပ်ဆောင်မှုတွေကနေကျန်းမာရေးအတွက်ထိရောက်တဲ့ဆေးအသစ်တွေနဲ့ဇီဝလောင်စာတွေထုတ်လုပ်နိုင်တာအပြင်လူတွေအတွက်ဘယ်လိုအကျိုးဖြစ်စေလဲဆိုတာကိုဒီတစ်ပတ်မှာပြောပြပါရစေ
။တော်တော်များများတုံးနေရတော့ဒီအုံနောက်ဓာတ်မှန်ရိုက်တဲ့ပုံဖော်တာတို့တဘာဝပတ်ဝန်းကျင်ကိုမထိခိုက်စေဘဲနဲ့အဝတ်လျှော်စက်ပြာကအစားဇီဝလောင်စာပေါ့နော် biofuel ကနေဆေးဝါးထုတ်လုပ်မှုအထိအသုံးဝင်လာပါတယ် autoimmune disease ပေါ့နော်မျိုးရိုးပီးစားကနေဖြစ်တဲ့လေးဘက်နာအဆစ်အမြစ်တွေရောင်တာနဲ့ဖြစ်တဲ့ကြိုက်ခဲတဲ့ဝေဒနာတွေကုတဲ့ဆေးဆိုဒီမျိုးရိုးပီးစားပြောင်းလဲမှုကိုအခြေခံပြီးသုတေသနလုပ်ပြီးထုတ်ဖော်ထားတဲ့ဆေးတွေပေါ်ပါပြီ
ဒေါက်တာပရိသတ်တင်ပါမျိုးရိုးပီးစားပြောင်းလဲမှုကိုအခြေခံတဲ့သုတေသနတွေကြောင့်ဆုရသူ၃ဦးတည်းကဒေါက်တာ Francis Arnold ရဲ့သုတေသနဟာသဘာဝနည်းနဲ့ဓာတုတက်တုံ့ပြန်မှုတွေမြန်လာစေဖို့အတွက်အင်ဆိုင်းသက်ဖြစ်ပေါ်မှုကိုထိန်းချုပ်နိုင်တဲ့နည်းလမ်းကိုရှာတွေ့ခဲ့တာဖြစ်ပြီးသူ့ရဲ့မူလရည်ရွယ်ချက်ကသဘာဝဝန်းကျင်ကိုထိန်းသိမ်းဖို့ပါတဲ့
ဒီအင်ဆိုင်းပရိုတင်းရဲ့သဘာဝဘာလဲဆိုလို့ချင်းဓာတုပေါင်းစပ်မှုပြောင်းလဲမှုကိုမြန်ဆန်စေတာဓာတုပြောင်းလဲမှုလုပ်ပေးတဲ့ဓာတ်ကူပစ္စည်းတစ်ခုလို့ခေါ်ပါတယ်ဇီဝဓာတုရဲ့ဓာတ်ပစ္စည်းအလုံးနီးပါးဟာအင်ဆိုင်းပရိုတင်းတွေကြောင့်ဖြစ်ရတာဓာတ်ပေါင်းစပ်မှုကအမျိုးစုံဖြစ်နိုင်တော့တဲ့အဓိကဒီဓာတ်ကူပစ္စည်း catalyst အနေနဲ့က enzyme protein ကတော့အဓိကပဲဖြစ်ပါတယ်ဒေါက်တာ Francis Arnold ရဲ့တကယ်တမ်းမူရင်းရည်ချက်ကသူ enzyme ထုတ်ဖို့မဟုတ်သူဖြစ်ချင်ဆုံးကတော့ဒီတဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းဖို့ရယ်ဒီတဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုတွေကိုလျှော့ချဖို့အတွက်အဓိကရည်ရတာပါ
ဒေါက်တာ Arnold ရဲ့သူတည်တနာဟာဇီဝလောင်စာအတွက်တိတ်ကိုအရေးပါပါတယ်ဘာကြောင့်မလဲ
ဇီဝလောင်စာကို renewal energy လို့ခေါ်ပါတယ်ပြန်ပြီးတော့ထုတ်လို့ရတဲ့စွမ်းအင်တစ်မျိုးပေါ့ဒီ renewable energy ကရေနံကနေထုတ်တဲ့ဓာတ်စီလို့မဟုတ်ပါဘူးရိုးဓာတ်စီက fossil fuel လို့ခေါ်ပါတယ်လွန်ခဲ့တဲ့နှစ်တန်းရာပေါင်းမြောက်များစွာကြာပြီးမှမြေအောက်ကရတဲ့ twin track ပစ္စည်းဖြစ်ပါတယ်သူတို့တွေကဘာတွေလဲဆိုလို့ရှိရင်ရေနံတို့ကြောင်ပြီးတို့တဘာဝတန်ငွေတို့ပေါ့နော်စွမ်းအင်သူတည်တနာလုပ်တဲ့လူတွေရဲ့ခံမှန်းချက်အရာဆိုလို့ရှိရင်ဒီနှုံးအတိုင်းသာကားတွေဆက်ယုံနေတာတုံးနေလို့ရှိရင်နောက်အနှစ်100လောက်ဆိုလို့ fossil fuel လောင်စာတွေအကုန်ကုန်သွားမှာပါကုန်သွားတဲ့အခါကျလို့ရှိဒီ biofuel ကတိတ်အရေးကြီးပါတယ်အဲ့တော့ biofuel ရဖို့အတွက်ဟိုအခုဒီ enzyme သုတေသနကနေပြီးတော့အထောက်ပံ့အများကြီးပေးတော့မှာဖြစ်ပါတယ်ဒီဇီဝလောင်စာဆိုတဲ့အတိုင်းသူကဘယ်ရရလဲဆိုလို့ရှိရင်ဒီ biofuel ကိုတစ်ပင်နေ cell ရဲ့ classy အလွှာနေပြီးတော့ protein enzyme နဲ့ခုနဒီဒေါက်တာ Francis Arnold လို့ထုတ်လိုက်တဲ့အကောင်ဆုံး protein enzyme ပေါ့ဒီနဲ့ရောလိုက်တဲ့အခါဒီ protein enzyme ကဓာတ်ကူဖြစ်စီဖြစ်တဲ့အတွက်တစ်ပင်တွေက cell classy အလွှာနေတကြားဓာတ်ထွက်လာတယ်ပေါ့နော်ထွက်လာတဲ့တကြားဓာတ်ကနေပြီးတော့မှကစောဖောက်လိုက်တဲ့အခါကျတော့မှကျွန်တော်တို့ကားတွေမှာထည့်ပြီးတော့မောင်းလို့ရတဲ့ ethanol ဓာတ်စီလောင်စာရတယ်အဲ့ဒါကို biofuel လို့ခေါ်တာပါဓာတ်စီထဲမှာဆေးရခိုင်နှုန်းကနေစက်ကားရခိုင်နှုန်းဒီ ethanol ဓာတ်စီပါတယ်ဆိုတာကိုရေးထားတာအဲ့ဒါပါဒေါက်တာအာနုရဲ့ဤပညာဒီအစွမ်းထက်တဲ့ enzyme မျိုးကိုဒီအပင်တွေကနေပြီးတော့ဓာတ်ပြူတဲ့နေရာမှာအလွန်မြန်ပြီးတော့စွမ်းရည်ညင့်တဲ့ဓာတ်ပေါင်းစပ်မှုဖြစ်နိုင်အောင်ဓာတ်ကူဖြစ်စီ enzyme မျိုးဖန်တီးနိုင်ပြီးဖြစ်တဲ့အတွက်ကုန်ကြားစရိတ်တို့ထွက်နှုန်းအတော်မြင့်အောင်လုပ်နိုင်တဲ့ biofuel တွေကိုဟိုအခုအများကြီးထုတ်နိုင်ပြီဖြစ်ပါတယ်
ဒေါက်တာအာနိုးရဲ့သူတည်တနာအပြင်သူနဲ့အတူဆုရခဲ့သူတွေဖြစ်တဲ့ဒေါက်တာဂျော့ချ်စမစ်နဲ့ဒေါက်တာဂရဂရီဝင်တာတို့ရဲ့သူတည်တနာတွေကတယောက်နဲ့တယောက်အပြန်အလှန်အကျိုးပြုနေတာပါ
ဒီ biofuel ထုတ်တဲ့ enzyme မှာခုနဆေးသူတည်တနာလုပ်တဲ့ enzyme နဲ့ DNA structure ချင်းမတူဘလို့အမျိုးမျိုးလိုချင်လဲဆိုတဲ့ဟာကိုခုနဂရဂရီစပစ်နဲ့ဒေါက်တာဝင်တာတို့ကအမျိုးအစားကို selection process အနေနဲ့ဒီ evolution theory idea ကိုယူပြီးတော့မှသူတို့ကထုတ်ယူတာအဲ့ဒါရတဲ့ဟာတွေကမှဒေါက်တာအာနုကဒီ enzyme ကိုဒီတိုင်းသာထားလို့ရှိရင်ပွားတော့ပွားမယ်ဒါပေမဲ့ effective မဖြစ်ဘူး။ဘာလို့လဲဆိုတဲ့အခါကျတော့ချိနဲ့နေတဲ့ enzyme လဲပါမယ်။အရန်ကိုတန်နေတဲ့ enzyme protein လဲပါမယ်။အဲ့တော့ချိနဲ့နေတဲ့ enzyme ရောအရန်တန်နေတဲ့ enzyme ရောသူက bacteria တွေကိုထည့်ပြီးတော့မွေးထုတ်လိုက်ကော။မွေးထုတ်လိုက်တဲ့အခါကျတော့ကောင်းတဲ့ enzyme တွေအများကြီးထွက်လာတယ်မှာအဲ့ကောင်းတဲ့ enzyme တွေကိုယူထုတ်လိုက်။ထုတ်ပြီးတဲ့အခါကျတော့နောက်ဖန်ပေါင်းကြောင်တစ်ခုထဲမှာပြန်ထည့်။အကောင်းနေပြီးဝင်လာတဲ့အခါကျတော့ မျိုးကောင်းမျိုးသားနေဒီတဲ့ပူအားရှိတဲ့ဟာပြန်ထွက်လာတယ်။အဲ့တော့စင်ကားနဲ့လဲနေအောင်လုပ်တာ။လုံးလုံးနဲ့နောက်ဆုံးကြတဲ့အခါကျတော့အကောင်းဆုံးမျိုးကောင်းမျိုးသားအင်ဂျင်ရတော့တာ။အဲ့ဒီအင်ဂျင်နဲ့ကြမှာစီပေါ်လာလို့ခုန biofuel လို့ထုတ်တဲ့အခါကြလို့ချင်းအင်ဇိုင်းကိုတကားလန်ထည့်ရမယ်အစားတပိုင်းလောက်နဲ့လည်းအလုပ်ဖြစ်သွားတယ်။ရန် effective ဖြစ်တာ။ဒါကြောင့်သူတို့ Nobel Prize ပေးတာ
။ပိုးပြီးထည့်ရောက်တဲ့ကုခန်းဆွမ်းအားတွေထုတ်ပေးနိုင်အောင်ထုတ်လုပ်တဲ့သူတေသနာတွေကနေအဆင့်မြောင်ယောဂ၊အရေးပြားယောဂ၊ခန္ဓာကိုယ်အတွင်းခုခံအားစနစ်မမှန်တဲ့ယောဂ၊ကင်ဆာယောဂပြန့်နှံ့မှုဆိုင်ရာနဲ့ပတ်သက်တဲ့ဆေးဝါးတွေကိုထုတ်လုပ်ရမှာတိတ်ကိုအသုံးဝင်ပါတယ်။Charles Darwin ရဲ့ဆင်ခဲပြောင်းလဲမှုဖြစ်စဉ်မှာသဘာဝအတိုင်းဆိုနှစ်တန်းနဲ့ချီးပြီးကြပေမဲ့သူ့ရဲ့ theory ကိုသုံးပြီးအခုလှုပ်ဆောင်ခဲ့ကြတဲ့သူ့တေသနာတွေကထိရောက်မြန်ဆန်မှုရှိပါတယ
်။ Darwin ရဲ့ theory က evolution process ကိုပြောပြတာ။ evolution process ကတက်ကြမယ်လေ။ကြာမယ်ဟာကိုအရမ်းမြအောင်ဆင်ခဲပြန်သွား feed လုပ်တာ။သဘာဝနဲ့affect တဲ့ဟာကိုသူက natural selection လို့ခေါ်တယ်။ဒါပါလဲဆို directed selection ပေါ့နော်ကိုကကိုလိုချင်တဲ့ direction နဲ့ကိုရအောင်ဟိုကြုံတွင်းပြီးယူတာပေါ့နော်ကိုက natural selection ဆိုတဲ့အခါကျတော့နှစ်တန်းပေါင်းမြောင်များစွာကြာမှာရေတရွာတွေကနေပြီးသူ့မှာလက်ကလေးတွေပေါ်လာပြီး silicon ဆိုတဲ့လွန်ခဲ့တဲ့နှစ်တန်းပေါင်း50 100လောက်ကအကောင်ကြီးတွေအခုပြန်တွေ့တယ်ဟိုလွန်ခဲ့တဲ့15နှစ်အနည်း20ကအဲ့ဒီဟိုမဒဂါစကာကျောမှာဒီအလက်ကြီးတွေစထွက်လာတဲ့ငါအဲ့ silicon ပေါ့နော်အဲ့ silicon တွေကနေပြီးတော့မှကုန်းပုံကိုတွားတွားတရွာတွေဖြစ်တယ်။နောက်ပြီးဒီဆို chemical structure ပေါ့နော်။ဒီ molecule တွေထဲမှာအကောင်ဆုံး molecule ကဘယ်မှာပဲရှိလဲဆိုအပင်တွေရယ်လူတွေရယ်တရိတ်ဆန်တွေရယ်ကိုယ်ထဲမှာအကောင်ဆုံးပဲ။အဲ့ structure ကဘာလဲဆိုတဘာဝကပဲလုပ်ပေးနိုင်တယ်။တဘာဝလုပ်ပေးဖို့ဒီ structure ရဖို့အတွက်ကိုနှစ်တန်းပေါင်း1000-2000လောက်စောင့်ရတယ်။အဲ့အဲ့လောက်ထိစောင့်နေလို့ရတယ်ပဲဖြစ်မလား။ဆေးကောင်မျိုးကောင်ထွက်ချင်လို့ရှိလို့ချင်းဒီနီးနဲ့အမြန် feed လုပ်တာပေါ့နော်။ထွက်လာလိုက်ကောင်းတာယူလိုက်ထွက်လာလိုက်ကောင်းတာယူလိုက်နောက်ဆုံးကျမျိုးကောင်းမျိုးတတ်နေထွက်လာ
ဒေါက်တာပရိသတ်တင်းရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်တိတ်ပန်တဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ကင်မျိုးတဲ့အသိပညာနဲ့ဤပညာကဏ္ဍဖြစ်ပါတယ်ခင်ဗျာ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော်အတွင်းမှာသတင်းအကြီးညို့ကိုကိုရန်နိုင်ကပြောပြပေးမှာပါ
အမေရိကန်နိုင်ငံထောင်ပိုင်းနယ်စပ်ကိုချင်းကပ်လာနေပြီးတော့တရားဝင်ဆော်ရဆော်ရမရှိဘဲရွှေပြောင်းချီချဖို့ကြိုးစားသူတွေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့ဆိုရင်ပြီးတယ်လို့ Donald Trump ကကြာစောရင်းနဲ့မှာထပ်မံပြောကြားလိုက်ပြီးတော့ဒီလူတွေကိုပြင်းထန်တားဆီးမဲ့အုပ်ချုပ်ရေးဆိုင်ရာမင်းတရက်ကိုလည်းရှေ့သတင်းမှတ်အတွင်းမှာထုတ်ပြန်သွားမှာဖြစ်တယ်လို့ကတိပြောကြားလိုက်ပါတယ်။ Missouri ပြည်နယ် Columbia မြို့မှာမနေ့ကလုပ်ခဲ့တဲ့မဲဆွယ်စည်းရုံးရေးအတွင်းမှာ Donald Trump ကအမေရိကန်မှာမွေးတဲ့သူတွေကိုနိုင်ငံသားဖြစ်ခွင့်ပေးထားတဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်ကိုပြင်ဆင်ဖို့သူ့ရဲ့ရည်မှန်းချက်နဲ့ပတ်သက်ပြီးတော့လည်းအချိန်ချင်းပြောကြားသွားခဲ့ပါတယ်ခင်ဗျာ sorry တရင်းသာဆရာဂျမားကရှူဂီတက်ဖြတ်ခံရမှုအပေါ်အမေရိကန်အစိုးရရဲ့တုံ့ပြန်မှုဟာကိုကျင်းသိခအခြေခံနေကိမဲ့နေကြောင်းသူ့ရဲ့ဇနီးလောင်းဖြစ်သူကဝေဖန်လိုက်ပါတယ်တက်ဖြတ်မှုမှာတာဝန်ရှိသူတွေကိုတရားဥပဒေရှေ့မှောက်အရောက်ပို့နိုင်အောင်နိုင်ငံရေးအားလုံးနဲ့မှာအမေရိကန်ကဦးဆောင်တင်ကြောင်းတရင်းသာဆရာကရှူဂီရဲ့ချစ်သူဖြစ်တဲ့ဖြစ်သူကဒီကနေ့ထုတ်ဝါရှင်တန်ပို့တရင်းသာရဲ့သဘောထားအမြင်ဆောင်းပါးမှာရေးသားခဲ့တာဖြစ်ပါတယ်ရင်းညာမွတ်စလင်ဒုက္ခသည်တွေကိုမြန်မာနိုင်ငံကိုအခုလအတွင်းပြန်လည်ပို့ဆောင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေကလှုပ်ဆောင်နေတဲ့အစည်းအဝေးကိုချက်ချင်းရဆိုင်တင်တယ်လို့လူခွင့်ဆောင်ကြည်အဖွဲ့ HRW ကဒီကနေ့မှပြောကြားလိုက်ပါတယ်။အခုလိုဒုက္ခသည်တွေပြန်ပို့ဖို့အတွက်အစည်းအဝေးကဒုက္ခသည်တွေအတွက်အနည်းငယ်ရှိလာနိုင်တယ်လို့လည်း HRW ဖွဲ့ကပြောပါတယ်။မြန်မာစိုးရဘက်ကဒုက္ခသည်တွေပြန်လာဖို့ပြောနေပေမဲ့လည်းအဲ့လိုပြန်တဲ့အခါမှာဒုက္ခသည်တွေအရင်ကကြုံခဲ့ရတဲ့အကြမ်းဖက်မှုတွေပြိနေမှုတွေနဲ့ပတ်သက်ပြီးသူတို့ခံစားခဲ့ရတဲ့စိုးရိမ်မှုတွေပြပြောက်တောင်းလှုပ်ဆောင်ပေးထားတာမရှိဘူးလို့လည်းအိရှာဒူဘူဖွဲ့ကဝေဖန်လိုက်ပါတယ်။ဘာသာရေးကိုပုတ်ခတ်စော်ကားမှုနဲ့ပါကစ္စတန်နိုင်ငံမှာတည်တံ့ချမှတ်ခံခဲ့ရတဲ့ခရီးယာမျိုးသမီးတူကိုပါကစ္စတန်တရားရုံးချုပ်ကအခုသတင်းမှတ်စော်ပိုင်းကတရားစီလွတ်ပေးလိုက်တဲ့ကိစ္စကိုရွှေ့ဆိုင်းလိုက်ပါတယ်။အရှာဘီဘီကိုဗိုလ်ထုနေကပြစ်မှီကြောင်ဆုံးဖြတ်ပြီးတရားစီလွတ်ပေးလိုက်တဲ့အတွက်ပါကစ္စတန်နိုင်ငံတော်မှလည်းဆန္ဒပြတာတွေဖြစ်ပေါ်ခဲ့ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာ။သတင်းချင်းညွှန်ကိုကိုရန်နိုင်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆွမွန်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်ကတော့ Skip 6 ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီ10နာရီအထိလိုင်းနိုမီတာ24 25 30နဲ့58တို့ကနေထုတ်လွှင့်ခဲ့တာပါ။ဒီလိုရှိနေအားလုံးကိုစိတ်နှလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.
Welcome.